Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်ဘီရန်ပေါင်းကကင်းဝေးကြပါစေ2025ခုနှစ်ဇန်နဝါရီလ29ရက်ပုံမှုနေ့မနက်ခင်း View Radio အစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထုတ်လွှင့်ပေးတဲ့ဒီအစီအစဉ်ပထမနာရီဘက်ကို line to meter 25 32နဲ့40တို့ကနေဖမ်းယူနိုင်ပါတယ်တနိုင်းစာအစီအစဉ်တစ်ခုလုံးကိုတော့ဂျိုးရုစလောင်းကနေဖမ်းယူကြည့်ရှုနိုင်တယ်လို့ Facebook နဲ့ YouTube ကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးပါတယ်ကျွန်မခင်ဗျူထွေးပါရှင်
ကာဇာကူလာကူညီအဖွဲ့မကြခင်ရက်ဆိုင်ရပါတော့မယ်ဒေါ်နယ်ထရန့်ကိုတရားစွဲဆိုရေးဆောင်ရွက်ခဲ့တဲ့ဥပဒေဝန်ထမ်းတွေယာဒူးကထုတ်ပယ်ခံရပါတယ်ဖိလစ်ပိုင်အပေါ်ကန်အစိုးရတည်းရဲ့ထောက်ခံမှုတရုတ်ကဖိအားပေးစမ်းသပ်ခဲ့ပါတယ
်အမေရိကန်အစိုးရကပေးနေတဲ့ပြည်တွင်းပြည်ပငွေကြေးအထောက်ပံ့တွေကိုသမရမိတ်နဲ့ဆိုင်းငံ့လိုက်တာကမြမရေးကူညီတွေအပေါ်မှာရောဘယ်လိုတည်ရောက်မှုရှိနေနိုင်ပါလဲဆက်သွယ်မြင်းမြန်းထားတာကိုတင်ပြပေးဖို့ရှိပါတယ်နောက် onlineလိန်လေဂိုင်းတွေကိုပူးတွဲနှိမ်နေဖို့အတွက်တရုတ်နဲ့ထိုင်းတာဝန်ရှိသူတွေဆွေးနွေးကြပါရယ်ဒီလိုစိတ်ဝင်စားစရာသတင်းဆောင်မတွေကိုတင်ပြပေးဖို့ရှိပါရယ်နောက်အသက်ဆင်အမေရိကန်နိုင်ငံရေးမြေကြီးဩဇာဆိုရှယ်မီဒီယာလူကြည့်များတမင်သတင်းတူများနဲ့ကမ္ဘာတလွှားခီးသွားအစီအစဉ်တွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးဖို့ရှိပါရယ်ရှင်အခုကတော့အရင်ဆုံးနောက်ဆုံးရသတင်းတွေကိုဒေါက်ခင်မြတ်သက်ကပြောပြပေးပါမယ်ရှင
်ဂါဇာမှာအစ္စရေးနဲ့ဟမတ်စ်ကြားအပြစ်ရသဘောတူညီချက်ရခဲ့ပြီးဣသရေလတွေကစစ်ဆေးဂိတ်တွေကိုဖွင့်ပေးလိုက်တဲ့အတွက်ဂါဇာကမ်းမြောင်ဒေသတောင်ပိုင်းမှာခိုလုံနေတဲ့ပါလက်စတိုင်းတွေဟာ15လကြာစစ်ပွဲတန်းကြောင့်ပျက်စီးနေတဲ့မြောက်ပိုင်းဒေသကိုဇက်တိုက်ပြန်လာနေကြပါပြီ။တနင်္လာနေ့ညပိုင်းအထိဆိုနေရပြန်သူက3သိန်းကျော်မယ်လို့ဟာမတ်စ်အာဏာပိုင်တွေကခန့်မှန်းပါတယ်။စစ်တမ်းခန့်နေရတဲ့ဂါဇာဒေသကပါလက်စတိုင်းအများအပြားကိုအင်းနီဂျန်ဂျော်ဒန်နဲ့အင်ဂျစ်နိုင်ငံတွေကိုအတင်းကျပ်ပြောင်းဖို့အတွက်သမ္မတဒေါ်နယ်ထရန့်ရဲ့အငင်းပွားပွဲအကြံပြုချက်ထွက်လာပြီးခုလိုပါလက်စတိုင်းသားတွေနေရပြန်နေကြတာဖြစ်ပါတယ်။ဟာမတ်စ်အဖွဲ့ပြောခွင့်ရကတော့အခုလိုပါလက်စတိုင်းတွေနေရပြန်ကြတာနဲ့ပတ်သက်ပြီးအစုလိုက်ရွှေ့ပြောင်းဖယ်ရှားမယ်ဘယ်အကြံပြုချက်ကိုမှလက်မခံကြောင်းတနင်္လာနေ့မှာပဲအွန်လိုင်းကနေခြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဂါဇာပြည်ရဲ့အတွက်ချမှတ်ထားတဲ့အဆင့်30နဲ့ကပထမအဆင့်မှာဟာမတ်စ်တွေဖမ်းထားတဲ့အစ္စရေးတစားခံတွေတဲကအခုထိဆိုခုနှစ်ဦးလွတ်မြောက်လာပြီဖြစ်ပြီးအစ္စရေးတွေဘက်ကလည်းပါလက်စတိုင်းအချင်းသား300ကိုလွှတ်ပေးခဲ့ပါတယ်။ဒီသတင်းပတ်ကတော့မှနောက်ထပ်တစားခံပြန်လွှတ်ပေးအောင်မှာဖြစ်ပါတယ်။ပါလက်စတိုင်းတွေကိုအထောက်အကူပေးနေတဲ့ကုလသမဂ္ဂအဖွဲ့ကိုတားမြစ်ပိတ်ပင်မဲ့ဥပဒေကိုအစ္စရေးကပြန်ပြီးရုပ်သိမ်းပေးဖို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူဒရက်စ်ကပန်ကြားလိုက်ပါတယ်။ဒီဥပဒေကိုအစ္စရေးလွှတ်တော်ကအင်္ဂါနေ့မှာအတည်ပြုပေးလိုက်ပြီလို့ကုလသမဂ္ဂဆိုင်အစ္စရေးသံမကြီးကပြောကြားခဲ့တာပါ။January 30ကျန်တဲ့ပရင်းနေမှာစတင်အသက်ဝင်မှဖြစ်တဲ့ဒီဥပဒေက UNRWA ကိုအစ္စရေးနိုင်ငံတွင်ဝင်ရောက်လုပ်ကင်ခွင့်တားမြစ်မယ်အပြင်အစ္စရေးရရှိရတဲ့ဒီအဖွဲ့ကြားဘယ်ဆက်သွယ်မှုမျိုးကိုမဆိုတားမြစ်တာဖြစ်ကြောင်းသမ္မတကြီးဒန်နီဒန်နန်ကပြောပါတယ်။ဒါပြင်အစ္စရေးမှာဒီအဖွဲ့နဲ့သက်ဆိုင်တဲ့ကိုယ်စားလှယ်ရုံးထားခွင့်ကိုရောလှုပ်ရှားမှုဝန်ဆောင်မှုတွေကိုပါတားမြစ်တာပါ။ဒီကုလအဖွဲ့နဲ့ဆက်သွယ်ဆောင်ရွက်မှုတွေကိုစားလှုပ်ဆောင်မှုတွေအားလုံးကိုအစ္စရေးကရက်ဆိုင်မှာဖြစ်တဲ့အတွက်ဒီကုလအဖွဲ့အနေနဲ့ဂျေရုရှလင်အရှေ့ပိုင်းကသူ့ရဲ့ဌာနချုပ်နဲ့တခြားလှုပ်ဆောင်မှုအားလုံးကိုရပ်ပြရမယ်လို့လည်းပြောပါတယ်။ဒီကုလအဖွဲ့ကိုတားမြစ်ပိတ်ပင်ကြောင်းအစ္စရေးလွှတ်တော်ကအောက်တိုဘာ28ရက်မှာအတည်ပြုပေးခဲ့တာပါ။2023အောက်တိုဘာ9ရက်ဟာမတ်စ်ရဲ့အစ္စရေးကိုဝန်ရောက်တိုက်ခိုက်ခဲ့ခြင်းကဒီအဖွဲ့ကဝန်ထမ်းတချို့ပါဝင်လှုပ်ရှားခဲ့တယ်လို့အစ္စရေးကပြောသလိုကုလသမဂ္ဂကလည်းဒီကိစ္စကိုစုံစမ်းစစ်ဆေးခဲ့ပြီးဒီအဖွဲ့ကဝန်ထမ်း9ဦးကိုအလုပ်ဖြုတ်ပစ်ခဲ့တာဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်ကိုရာဇဝတ်မှုပြင်းဆင်ရာစုံစမ်းစစ်ဆေးမှုတွေလုပ်ဖို့အတွက်ဆောင်ရွက်ခဲ့ကြတဲ့ဝန်ထမ်းတရားစင်ကျော်ကိုအလုပ်ဖြုတ်ပစ်ခဲ့တယ်လို့ထရမ့်အစိုးရအဖွဲ့တရားရေးဌာနကတင်းနှင်းလာနေမှာပြောပါတယ်။ထရမ့်အစိုးရအဖွဲ့အနေနဲ့သူ့ရဲ့အစိုးရဌာနတွေကလုပ်ကိုင်နေသူတွေဟာသမ္မတကိုတစ္ဆာစောင့်သူတွေဖြစ်ဖို့အတွက်ဆောင်ရွက်နေတဲ့လက္ခဏာတွေ့ရပြီးအခုတရားရေးဌာနအထူးစုံစမ်းရေးမှူးဂျက်စမစ်ရဲ့အဖွဲ့ဝင်တွေကိုပြစ်မှတ်ထားပြီးအလုပ်ဖြုတ်ပစ်တာကတော့တရားရေးဌာနအတွင်းကတောင်းကနေဖြစ်သွားစေခဲ့တာပါ။အရင်အစိုးရဖော်ရေးအပြောင်းလဲမှာအကြီးအကဲအရာရှိအများအပြားကိုဌာနနေရာပြောင်းရွှေ့ခံထားတာမျိုးရှိခဲ့ဘူးပင်မဲ့သူတို့ကိုင်တွေ့ရတဲ့အစိုးရနဲ့ပတ်သက်တဲ့အတိမ်အဆောင်မခံတဲ့စုံစမ်းစစ်ဆေးမှုတွေမှာပါဝင်တာအကြောင်းအပြစ်ပေးရတာမျိုးတော့လုံးလိမရှိပါဘူးအခုအလုတ်ဖြုတ်ခံရသူတွေဟာအလုတ်တာဝန်တွေကနေချက်ချင်းရက်ဆဲရမှာပါသမ္မတထရမ့်ကိုတရားစွဲဆိုမှုမှာအဓိကခံတာကနေပါဝင်ခဲ့တဲ့တရားရေးအရာရှိအများအပြားကိုအလုတ်တာဝန်ကနေရက်ဆဲလိုက်ကြောင်း သူတို့ဟာသမရရဲ့လုပ်ငန်းတာဝန်အကောင့်ထဲဖော်မှုကိုတစ္ဆာရှိရှိဆောင်ရွက်မယ်လို့မယုံကြည်တဲ့အတွက်ခုလိုလှုပ်ဆောင်တာဖြစ်ကြောင်းယာယီတရားရေးရှေ့နေချုပ် James McHenry ကကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်
View American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နိုင်ကနေ6နိုင်ခွဲထိလိုင်းဒိုမီတာ25 kHz 1765လိုင်းဒိုမီတာ32 kHz 6753ညနဲ့လိုင်းဒိုမီတာ40 kHz 0533ညတို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။မနက်9နိုင်ထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ Digital Line တွေကနေပြီးတော့ဖမ်းယူနိုင်ပါတယ
်။ View American တန်ကဗုဒ္ဓဘာသာနဲ့ခင်သတင်းတွေကိုဆက်လက်ကြေညာနေပါတယ်။တောင်တရုတ်ပင်လယ်ပြင်မှာတင်းမာမှုတွေရောပါစေဖို့အတွက်တရုတ်နဲ့ဖိလစ်ပိုင်ဆိုးရွားတို့ကြားသဘောတူညီမှုရခဲ့ပြီးသတင်းတစ်ပတ်ကြာအကြာမှာပဲဒီပင်လယ်ပြင်တွင်တရုတ်ကန်ယောဆန်ဆောင်တက်တွေကတင်းမာတွေကျူးကျော်ဝင်ရောက်မှုတွေရန်လိုတဲ့လှုပ်ဆောင်မှုတွေချိမ့်ချောက်မှုတွေရှိတယ်လို့ဖိလစ်ပိုင်ကဆွဆွဲပါတယ်။အခုရပိုင်တွင်တရုတ်ရဲ့ဒီလှုပ်ဆောင်မှုတွေဟာဖိလစ်ပိုင်ကိုအမေရိကန်ကအကူအညီပေးမယ်လို့ကြေညာပြုခဲ့တာကိုစမ်းသပ်မှုတစ်ခုဖြစ်နေအကဲခတ်တွေကတုံ့တက်နေတာပါ။စင်ကာပူမျိုးသားတက္ကသိုလ်ကနိုင်ငံရေးသိပ္ပံပညာရှင်တဦးကတော့အခုအမေရိကန်အစိုးရတဲ့အဖွဲ့ဟာဖိလစ်ပိုင်ကိုဘယ်လောက်ထိတွန်းအားပေးနိုင်မယ်ဆိုတာကိုသူတို့ကစမ်းသပ်တာဖြစ်ကြောင်း VOA ကိုပြောပါတယ်။စနေနေ့ဖိလစ်ပိုင်ကန်ယောရန်ဆောင်တပ်ဖွဲ့ကထုတ်ပြန်တဲ့ကြေညာချက်မှာတော့ဖိလစ်ပိုင်ငါးဖမ်းလုပ်ငန်းပိုင်တင်မောနှစ်ဆင့်ဟာအန်ဝါသိပ္ပံဆိုင်ရာစူးစမ်းမှုတွေလုပ်ဖို့ဆန်ဒီကေးဘက်ကိုသွားချိန်မှာတရုတ်ကန်ယောရန်ဆောင်တင်မော၃ဆင့်ကရန်လိုစွာချင်းချောက်ခဲ့တယ်လို့ဖော်ပြပါတယ်။တရုတ်ကတော့တောင်တရုတ်ပင်လယ်ပြင်ဒေသကိုသူ့ပိုင်နဲ့အဖြစ်ကြီးညာထားတာဖြစ်ပြီးဖိလစ်ပိုင်ပါဝင်ရှေ့တောင်အာရှဒေသနိုင်ငံအတော်များများနဲ့ရေပြင်ပိုင်နဲ့အငင်းပွားနေတာဖြစ်ပါတယ်။အိန္ဒိယနိုင်ငံအနောက်ပိုင်းပြည်နယ်တစ်ခုဖြစ်တဲ့မဟာရာရှ္ထရာပြည်နယ်မှာဓာတ်ဆီနဲ့ဒီဇယ်စီသုံးမော်တော်ယာဉ်တွေမောင်းနှင်ခွင့်ပိတ်ပင်ဖို့အတွက်အဆုံးပြုချက်အတွက်စုံစမ်းစစ်ဆေးအဖွဲ့ဖွဲ့စည်းလိုက်ပါတယ်။ပြည်နယ်မြို့တော်ဖြစ်တဲ့မွန်ပိုင်းမှာလေရုရေးသွေးဆိုးဝါးလာတဲ့အတွက်ဒန်ဝေရေတုံးဒါမှမဟုတ်ဖြက်စစ်ကားတွေသာမောင်းခွင့်ပြုဖို့လေ့လာတာဖြစ်ပါတယ်။အခုလိုဓာတ်ဆီနဲ့ဒီဇယ်ဆီသုံးကားတွေမောင်းနှင်ခွင့်ပိတ်ပင်မှုကနေစီးပွားရေးမြို့တော်မှာရှိတဲ့ကားလုပ်ငန်းရှင်တွေကသာမကမြို့တွေလူစုနဲ့ရင်းတွေကိုမှီခိုးနေရတဲ့လုပ်ငန်းရှင်တွေအတွက်ထိခိုက်မှုမရှိအောင်လည်းလုပ်ဖို့စီစဉ်နေတာဖြစ်ပါတယ်။ဒီစီစဉ်ထဲမှာဖြက်စစ်ရင်းတွေအတွက်ဓာတ်ဖြည့်တိုင်တွေထားပေးဖို့နဲ့ရထားနဲ့ပို့ဆောင်ရေးလုပ်ငန်းပိုးပြီးဖွံ့ဖြိုးအောင်လှုပ်ဆောင်မှုပါဝင်ပါတယ်။မွန်ပိုင်းမြို့တော်ဟာအိန္ဒိယရဲ့အစုရှယ်ယာဈေးကွက်တွေနိုင်ငံတကာဘဏ်တွေအများအပြားတရှိတာဖြစ်ပြီးလေရုအရေးသွေးဟာတင်းနေတခြားဆိုးဝါးလာနေတာပါ။မဟာရာရှ္ထရာပြည်နယ်အစိုးရကအခုအစည်းအဝေးအတွက်အဖွဲ့ဝင်9ဦးပါကော်မတီဖွဲ့စည်းလိုက်တာဖြစ်ပြီးဒီကြေညာချက်ကို January 22ရက်မှာပြည်နယ်အစိုးရကအမိန့်ထုတ်ပြန်တာပါ။အများပြည်သူကိုတော့ January 28အင်္ဂါနေ့မှာကြေညာပါတယ်။မွန်ပိုင်းရဲ့လေရုအရေးသွေးဟာ2020ပြည့်နှစ်ကစပြီးတဖြည်းဖြည်းတနေ့တခြားဆိုးဝါးလာနေတာပါလေရုအရေးသွေးအညွှန်းကိန်းက7ရာခိုင်နှုန်းလောက်ကိုတိုးမြင့်လာနေတာလည်းဖြစ်ပါတယ်အမေရိကန်နိုင်ငံရဲ့ပထဝီဝင်အနေထားဆိုင်ရာအမည်ပေးစနစ်မှာမက္ကဆီကိုပင်လယ်ခွေ့ကိုအမေရိကန်ပင်လယ်ခွေ့ဖြစ်တဲ့ Google မြေပုံမှာပြောင်းနေတော့မယ်လို့ X လူမှုဝင်ရမှာတနင်္လာနေ့က Google ကဖော်ပြပါတယ်ဒါကအမေရိကန်က Google တုံးဆွဲသူတွေအတွက်အမေရိကန်ပင်လယ်ခွေ့ဖြစ်တဲ့တွေ့ရမှာဖြစ်ပေမဲ့မက္ကဆီကိုဘက်မှာတော့မက္ကဆီကိုပင်လယ်ခွေ့ဖြစ်တာထားရှိမှာဖြစ်ပါတယ်။ဒီနှစ်နိုင်ငံကလွဲလို့တခြားနိုင်ငံတွေမှာဖော်ပြမဲ့ Google မြေပုံတွေမှာတော့နာမည်နှစ်မျိုးစလုံးကိုတွေ့ရမှာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့သမ္မတတာဝန်ယူတဲ့ပထမသတင်းပတ်တွင်ထုတ်ပြန်တဲ့သမ္မတအမိန့်ကြေညာချက်တွေထဲမှာအခုလိုအမည်ပြောင်းဖို့အမိန့်ကိုပါထုတ်ပြန်ခဲ့တာဖြစ်ပါတယ်။ထရမ့်အစိုးရအဖွဲ့ပြည်ထောင်စုဝန်ကြီးဌာနကတော့နောက်ကြနေမှာစပြီးမက္ကဆီကိုပင်လယ်ခွေ့ကိုအမေရိကန်ပင်လယ်ခွေ့ဖြစ်နေပြောင်းလဲသုံးဆွဲခဲ့ပါတယ်။ဒါပေမဲ့ကန်ယူရန်ဒေတာဂန်တွေကတော့အခုလိုအမည်ပြောင်းတာကိုလက်မခံကြပါဘူး။အမည်ပြောင်းဖို့မလိုဘူးလို့ပြောကြပါတယ
်။ဇန်နဝါရီလ29ရက်ပုထုနေ့မနက်ခင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်ကပြောပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့သတင်းဆောင်မနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်ပေးသွားပါမယ်ရှင်။အရင်ဆုံးကတော့ဒီအမေရိကန်အစိုးရအထောက်ပံ့တွေယာယီဆိုင်းငံ့လိုက်တာနဲ့ပတ်သက်လို့ဒီမြန်မာအရေးအကူအညီတွေမှာရောဘယ်လိုတည်ရောက်မှုရှိနိုင်မလဲဆိုတာကိုအရင်ဆုံးကြည့်အောင်ပါရှင်။အမေရိကန်အစိုးရကပေးနေတဲ့အကူအညီအစီအစဉ်အားလုံးကိုရက်ပေါင်း90ကြာယာယီရက်ဆိုင်ထားဖို့သမ္မတဒေါ်နယ်ထရမ့်ရဲ့အထူးအမိန့်ဟာမနေ့အင်္ဂါနေ့ကစပြီးတော့တည်ရောက်တဲ့အတွက်အမေရိကန်ရဲ့နိုင်ငံတကာအကူအညီပေးရေး agency USAID လုပ်ငန်းတွေလည်းယာယီရက်ဆိုင်လိုက်ရပါတယ်။ဒီ USAID ကနေတဆင့်ရနေတဲ့မြန်မာအရေးအကူအညီတွေမှာရောဘယ်လိုတည်ရောက်မှုတွေရှိလာနိုင်ပါလဲ။ NUG သမ္မတရုံးပြောခွင့်ရဦးကျော်စောနဲ့နောက်ကယ်လီဖိုးနီးယားပြည်နယ်အခြေဆိုင် LA2M အဖွဲ့တီထောင်သူဦးချင်းချွေတို့ကိုမဲ့အင်ဂျင်နိုင်ကဆက်သွယ်မြင်းမြန်းတာမှာဒီ NUG သမ္မတရုံးပြောခွင့်ရဦးကျော်စောကအခုလိုစပြတော့ပြောပါရရှင်
။ Okay ပထမဆုံးနဲ့ပြောချင်တာကတော့ဒီကတော့အစိုးရအသစ်တက်တယ် American ပြည်တော်စုမသမ္မတအသစ်တက်တယ်အဲ့တော့သူ့ရဲ့မူဝါဒအရာသူတို့နဲ့နိုင်ငံတကာကိုပေးတဲ့အကူအညီတွေသူတို့ရဲ့ tax payer person တွေကိုသုံးတဲ့အကူအညီအထောက်အပံ့တွေအားလုံးကိုပြတ်ပြီးတော့သုံးသပ်မယ်ဆိုပြီးတော့ဒီ post ပေါ့နော် 90 days post ထုတ်ပြန်တယ်လို့နားလည်ပါတယ်အဲ့တော့ဒီတက်ရောက်မှုကဆိုရင်ဒီမြန်မာနိုင်ငံကျွန်တော်မျိုးသားညီညွတ်ရေးအစိုးရမြန်မာနိုင်ငံတခုတည်းမကောက်ပါဘူးတစ်ကမ္ဘာလုံးတော့ခုနကတည်းကပြောစလို့ပဲ American ပြည်တွင်းမှာလည်းအကျိုးတက်ရောက်မှုရှိနေတာပေါ့နော်အဲ့တော့ကျွန်တော်တို့အနေနဲ့တော့အခုစောင့်ကြည့်ရမှာဖြစ်တယ်အခုတော့ဟောဒီသမရရဲ့အမိတ်ကြောင့်ဒီအကူအညီပေးနေတာအရေးပေါ်နားလည်တာတော့အရေးပေါ်ဟာဒီကလွဲလို့လို့ကြားတာပေါ့နော်အခုကျွန်တော်တို့အနေနဲ့လည်း clarification တွေရဖို့လည်းစောင့်ကြည့်နေသေးပါတယ
်ဟိုလေ USAID ကနေတဆင်ပေးနေတဲ့မြန်မာကြီးကိစ္စတွေမှာဥမာဟို NUG လို့ဒီမှာဆိုရင်လည်းအမေရိကန်မှာ Washington မှာဖွင့်ထားတဲ့ NUG ရုံးတို့ဆိုတဲ့အနေအထားတွေမှာရောသူတို့ရဲ့အကူအညီပံ့ပိုးမှုတွေကဟိုအဲ့လိုမျိုးရပ်တန့်သွားမဲ့အနေအထားမျိုးရောရှိလားရှင်
။ဒါကတော့ကျွန်တော်တို့ရဲ့ engagement ပေါ့နော်ကျွန်တော်တို့အစိုးရရဲ့ engagement ဒါတော့ကျွန်တော်တို့အစိုးရ engagement တော့အတော့ရပ်တန့်သွားစရာအကြောင်းရှိပါဘူး။ဒါပေမဲ့ကျွန်တော်တို့ဒီကျွန်တော်ရုံးဖွင့်နေဆိုတော့လေဒီ American ပြည်အောင်စုနိုင်ငံဂျိုင်းမှုကြီးဌာနကနေပြီးတော့အတိအမှတ်ပြုထားပြီးတော့ဖွင့်တာပေါ့နော်။ဒါဒီအတွက်ကတော့ဟိုဒီ engagement ဘိုင်းကတော့ရပ်တန့်စရာအကြောင်းရှိမှာမဟုတ်ဘူး။အခုဟိုဒီ executive order နဲ့ရတနေဟာတွေကတော့ဒီလူသားချင်းစာနာမှုအခောက်ကိုပြုရတာတွေအပောင်းပဲအဓိကတော့ဟို development assistant တွေပေါ့နော်ရတသွားတယ် 90 days post ဆိုပြီးပြောတာပေါ့နော်နောက်ပြန်ပြီးသုံးသပ်တဲ့အခါမှာလည်းသူတို့က American first ဆိုတဲ့ဟာမျိုးပေါ့နော် American ပြည်တော်စုအတွက် American ပြည်တော်စု taxpayer person တွေကနေပြီးတော့အကူအညီပေးနေတာ American ပြည်တော်စုအတွက်အကျိုးရှိတဲ့အကူအညီအခုလက်ရှိဟို Trump အစိုးရရဲ့မူဝါဒနဲ့ကညီတဲ့အကူအညီတွေကိုပဲဆက်ပြီးမယ်ဆက်ပြီးတော့အဖြစ်တချို့အားဆိုရင်တော့အစ်စ်တွေပါလို့ပေါ်လာနိုင်တော့ပေါ့ကျွန်တော်မြန်မာနိုင်ငံရဲ့မြန်မာနိုင်ငံကလည်းကျွန်တော်တို့ဗာဒီမှာဒီမြန်မာနိုင်ငံမှာဖြစ်နေတဲ့ဒါလူသားချင်းစာနာမှုအထောက်အကူလိုအပ်တာ humanitarian crisis အပြင်စစ်အာဏာရှင်တွေကြောင့်၄နှစ်ဒီပါရှိလာပြီဖြစ်တဲ့အာဏာသိမ်းမှုကြိုးစားတဲ့ February 1 2024ခုနှစ်ကစပြီး၄နှစ်ကာလအတွင်းမှာဆိုရင်ဒီကြားဖြတ်လုပ်ငန်းတွေ cyber crime တွေ trans border transnational crime တွေဒီဆက်အနာရှင်တွေနဲ့ပူးပေါင်းပြီးတော့သူတို့မျက်ကွယ်ပြုထားပြီးသူတို့ရဲ့အပြည့်အဝမျိုးနဲ့လုပ်တဲ့ဟာ American ပြည်တော်စုနိုင်ငံသားတွေအထွက်လဲအများကြီးထိရောက်အကျိုးအပြစ်တွေဖြစ်နေပေါ့ဒါပြောထွက်လာတဲ့မြန်မာနိုင်ငံထွက်လာရင်မွေးစည်းဝါးတွေဒီတကမ္ဘာလုံးရောက်နေ American ပြည်တော်စုသမ္မတ Trump ကပြောတယ် American ပြည်တော်စုကိုဝင်နေတဲ့မွေးစည်းဝါးတွေကိုတားဆီးရမယ်ဆိုတဲ့ဟာဒါဟုတ်သူထောက်ပြရပြောလူတွေတနေ့တနေ့သိနေချီသိနေတယ်အမေရိကန်ပြည်တော်စုမှာအဲ့တော့အမေရိကန်ပြည်တော်စုရဲ့အကျိုးစီးပွားကိုလည်းဒီဟာတော့တက်ရောက်နေတာပေါ့နော်အဲ့တော့ကျွန်တော်အနေနဲ့မျှော်လင့်တာကတော့အမေရိကန်ပြည်တော်စုကသူ့အကျိုးစီးပွားကိုတွက်လဲဟာထိခိုက်မဲ့အလုပ်ကိုမလုပ်ဘူးအဲ့ဒီအကျိုးစီးပွားပါဝင်တဲ့အလုပ်လုပ်မယ်ဆိုတဲ့အခါကျတော့မြန်မာနိုင်ငံမှာပေးတဲ့အကူအညီတွေကပုံပြီးတော့ပေးတင်တယ်လို့ကျွန်တော်အနေနဲ့ပြောချင်ပါတယ
်ကယ်လီဖိုးနီးယားခြေဆိုင် LA2M မြမအရေးလှုပ်ရှားမှုအဖွဲ့တီထောင်သူဦးချင်းရွှေကလည်းဒီဘာမာအက်ဥပဒေရပေးနေတဲ့မြမအရေးမြမဒီမိုကရေစီရေးအကူအညီတွေဟာဆိုရင်လည်းယာယီရဆိုင်တဲ့အထက်မှာပါဝင်ကြောင်းအခုလိုရှင်းပြပါရစေ
။ဟိုဘာမာအက်ကပေးတဲ့အကူအညီနော်ဒီလိုငွေရေးကြေးရေးနောက်ဒီလိုဟိုပစ္စည်းအစားအသောက်ပေးတဲ့ဥစ္စာအကုန်လုံးကအများစုက USAID ကသွားတာ။NED ကအဲ့လိုများသောအားဖြင့် NED ကလုပ်တဲ့ကိစ္စကသူက humanitarian နဲ့ပို့ပြီးတော့သူက development assistance နဲ့ပို့တူလေသူက democracy ပြန်ပွားရေးလုပ်တော့ပြီးတော့ NED ကနည်းနည်းလေးအများစုကဒီဟို USAID ကသွားတယ် USAID ကမနစ်တော့ဆိုလို့ရှိရင်138တန်းလားမသိဘူးသူတို့ဖြတ်တာလေဟိုအများစုကတော့သူတို့ through UN ပေါ့ကအများဆုံးကတွေ့တာအခု WFP ပေါ့ World Food Program မှာနေပြီးတော့သူတို့တဆင့်သွားတာပဲ။ဘာလဲဆိုတော့ဒီ3လရက်တယ်ဆိုလို့ရှိရင် USAID ရက်တယ်ဆိုလို့ရှိရင် Burma Aid နဲ့ဆိုင်တဲ့အကူအညီတွေအကုန်လုံးရက်သွားတဲ့သဘောမျိုးဖြစ်သွားတာပေါ့နော်။
အဲ့ဒီခါမှာလေအခုလိုဒီသမရထရမ်အမိန်နဲ့ဒီလိုအထောက်ပံ့တွေကိုယာယီရက်ဆိုင်လိုက်တဲ့အခြေအနေအကျိုးဆက်ကိုဘယ်လိုမြင်လဲရှင
်အကျိုးဆက်ကတော့ဟိုသိမ့်မကောင်းဘောကွာအခုဟိုဒီနေဆမှာเนาะအဲ့ NGO တွေကိုလုပ်တဲ့ဆေးရုံတွေဘာတွေအဲ့လို IDP camp တွေမှာเนาะဒုက္ခသားတွေအတွက်ဆေးရုံတွေဘာတွေအဲ့တော့သူတို့တွေကလည်းပတ်စံမရှိရင်သူတို့ pay operate လုပ်နိုင်မလဲเนาะအဲ့တော့သူတို့လုပ်ငန်းတွေရပ်သွားတော့လူတွေဒုက္ခရောက်တော့ပေါ့အဲ့တော့အဲ့ဒီဆေးရုံတွေမှာအဲ့လိုအရေးပေါ်လူနာတွေကုဖို့တွေဘာတွေဆိုလို့ရှိရင်အခုယူရီးယားဆေးရုံတွေကိုသွားနေရတယ်ပြောတယ်เนาะပြီးတော့အဲ့ဒီယူရီးယားဆေးရုံတွေသွားဖို့အတွက်ကို transportation တောင်းမှလေเนาะတကယ်လို့အရေးတကြီးလူနာမဟုတ်လို့သူတို့ helicopter ငှားသွားရမယ်ဘာညာဆိုလို့ရှိရင်လူတွေကအခုဆူပြီးတော့ပေးနေကြတယ်ပြောတယ်เนาะတော်တော်ကြီးကိုလေဟိုဘယ်လိုခေါ်မလဲဟိုဆိုးတော့ပေါ့ကเนาะ
ဒါတော့ California ပြည်နယ်ခြေဆိုင် LA2M မြမရေလှုပ်ရှားမှုအဖွဲ့ကိုတည်ထောင်သူဦးချင်းရွှေပြောသွားတာဖြစ်ပါတယ်အမေရိကန်အစိုးရရဲ့ငွေကြေးအထောက်ပံ့တွေဆိုင်းငံ့လိုက်တဲ့အတွက်ကြောင့်မလို့မြန်မာနိုင်ငံအတွက်အကူအညီတွေပေါ်မှာရောတက်ရောက်လာနိုင်ခြင်းတချို့ကိုမဲအင်ဂျင်နိုင်ကဆက်သွယ်မေးမြန်းပြီးတော့တင်ပြခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ဒီ online ငွေလိမ်ခိုင်းတွေပူးပေါင်းနိုင်နေဖို့အတွက်တရုတ်နဲ့ထိုင်းတာဝန်ရှိသူတွေကြိုးပမ်းနေတဲ့အကြောင်းကိုလည်းတစ်လက်တင်ပြပေးပါမယ်ထိုင်းမြန်မာနယ်စပ်အပါအဝင်ဒီထိုင်းနယ်စပ်တလျှောက်မှာလှုပ်ရှားနေကြတဲ့ online ငွေလိမ်လည်ခိုင်းတွေကိုထိုင်းနိုင်ငံနဲ့ပူးပေါင်းနှိမ်နှင်းဖို့အတွက်ပြုတ်ပြည်သူလုံခြုံရေးဌာနလက်ထောက်ဝန်ကြီးပန်ကောက်မြို့မှာရောက်နေပြီးတော့တွေ့ဆုံဆွေးနွေးတာတွေလုပ်ခဲ့ပါတယ်ဒီအထက်မှာဒီမြန်မာနိုင်ငံဘက်ကကြားဖြန့်ဂိုင်းတွေထံကိုရောက်နေကြတဲ့ဒီတရုတ်နိုင်ငံသားတွေကိုအ мян ဆုံးကယ်တင်ဖို့လည်းညှိနှိုင်းခဲ့ကြတယ်ဆိုတာကိုသိရပါတယ် VOA တင်းတောင်မဲ့အေးမာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းမြန်မာနယ်စပ်အပါအဝင်နယ်စပ်တစ်လျှောက်မှာလှုပ်ရှားနေတဲ့ကြားဖြန့် online လေလေဂိုင်းပေါင်း36ဂိုင်းကိုထိုင်းနဲ့တရုတ်နှစ်နိုင်ငံပူးပေါင်းနိုင်နေရတဲ့အတွက်အဖွဲ့ဝင်15ဦးပါတဲ့တရုတ်နိုင်ငံကအာဏာပိုင်အဖွဲ့ဟာထိုင်းနိုင်ငံကိုရောက်ရှိလာခဲ့ပါတယ်ဒီအဖွဲ့ကိုတရုတ်ပြည်သူ့လုံခြုံရေးဌာနလက်ထောက်ဝန်ကြီး Mr. လူဆောင်ကြီးကဦးဆောင်လာခဲ့တာပါထိုင်းဆိုရရဲ့တော်ဝင်ရဲတပ်ဖွဲ့ရဲ့ရဲချုပ်ထက်ချိုင်းဖတ်တနီလာဘတ်နဲ့အတူထိုင်းဆိုရတာဝန်ရှိသူတွေကလက်ခံတွေ့ဆုံခဲ့ပါတယ်အခုလိုမျိုးထိုင်းနဲ့တရုတ်နှစ်နိုင်ငံဟာမြဝတီဘက်ကကြားဖြန့် online လိမ်လည်ခိုင်းတွေကိုနှိမ့်နှင်းရေးဆွေးနွေးတာဟာပထမဦးဆုံးချိန်ဖြစ်တယ်လို့လည်းထိုင်းသတင်းတွေကဆိုပါတယ်တရုတ်ဝန်ကြီးနဲ့ကိုယ်စားလှယ်အဖွဲ့ဟာ online လိမ်လည်ခိုင်းတွေလှုပ်ရှားနေတဲ့ထိုင်းမြန်မာနယ်စပ်တစ်လျှောက်ကိုတွားရောက်လေ့လာမှာဖြစ်တယ်လို့လည်းထိုင်းရဲတပ်ဖွဲ့ရဲ့ထုတ်ပြန်ချက်မှာပါရှိပါတယ်။ထိုင်းအစိုးရရဲ့တော်ဝင်ရဲတပ်ဖွဲ့ရဲ့ရဲချုပ်ထက်ချိုင်းဖတ်တနီလာဘတ်ကတော့ထိုင်းဘာသာနဲ့အခုလိုပြောဆိုသွားခဲ့ပါတယ်
။ Problem with gas gap သမဒေကာတဲ့ရန်ကပါပါကန်ခေါ်တဲ့
အခုတွေ့ဆုံပွဲမှာအဓိကဆွေးနွေးခဲ့ကြတာကတော့ကြားဖြန့်လိမ်လည်ခိုင်းတွေကိုနှစ်နိုင်ငံပူးပေါင်းဆောင်ရွက်ဖို့ဖြစ်ပါတယ်။ဒီခိုင်းတွေဟာတရုတ်နိုင်ငံသားတွေကဥဆောင်လုပ်ကင်နေတာဖြစ်ပြီးထိုင်းနယ်မြေကိုဖျက်မဲဆောက်ကနေမြဝတီဘက်မှာအခြေစိုက်ပြီးလိမ်လည်နေတာတွေကိုအ мян ဆုံးရပ်တန့်အောင်ကျွန်တော်တို့လှုပ်ဆောင်သွားမှာပါဆိုပြီးပြောသွားခဲ့ပါတယ်။လိမ်လည်ခိုင်းနေထံကိုရောက်ရှိနေတဲ့တရုတ်နိုင်ငံသားတွေကိုကယ်တင်ဖို့နဲ့လူကုန်ကူးမှုတိုက်ဖျက်ရေးနဲ့အွန်လိုင်းယာစွေမှုများပပျောက်ရေးတရုတ်နဲ့ထိုင်းပူးပေါင်းဆောင်ရွက်ရေးညှိနှိုင်းရေးစင်တာတည်ထောင်ဖို့တွေလည်းပါဝင်တယ်လို့ဆိုပါရယ်တရုတ်ဝန်ကြီးကတရုတ်အွန်လိုင်းလိမ်လည်ခိုင်းပေါင်း36ခုရှိတဲ့အကြောင်းပြောဆိုခဲ့ပြီးအဲ့ဒီခိုင်းတွေဟာဝန်ထမ်းသသိန်းကျော်နဲ့လဲပတ်နေတာမို့ရက်တက်အောင်လှုပ်ဆောင်ပေးဖို့အတွက်ထိုင်းဘက်ကိုတောင်းဆိုထားတယ်လို့လည်းဆိုပါရယ်အွန်လိုင်းလိမ်လည်ခိုင်းနဲ့ပအဝင်ပတ်သက်နေသူတွေကိုအမြင့်ဆုံးပြစ်ဒဏ်ပေးဖို့ကိုလည်းထိုင်းအစိုးရကဇန်နဝါရီလ28ရက်နေ့မှာထုတ်ပြန်ခဲ့ပြီးဘဏ်ငွေသွင်းငွေထုတ်ကိစ္စတွေအင်တာနက်ကနေဆက်သွယ်ရေးစနစ်တွေကိုပုံမိုတင်းကျပ်သွားမယ်လို့လည်းဆိုပါရယ်ကောစင်တာလို့ခေါ်တဲ့အွန်လိုင်းလိမ်လည်ခိုင်းနဲ့ပတ်သက်နေသူတွေကိုဖမ်းမိရင်ဘဏ်ငွေ5သန်းအထိဒဏ်ကျေးပေးရမှာဖြစ်ပြီးထောင်ဒဏ်5နှစ်အထိအပြစ်ပေးအရေးယူခံရမယ်လို့လည်းထုတ်ပြန်ခဲ့ပါရယ်နောက်ဆုံးသတင်းတွေအရအွန်လိုင်းလိမ်လည်ခိုင်းမှာရောင်းစားခံရတဲ့တရုတ်ပါဝင်နိုင်ငံသား60ကျော်လဲဒီရဲ့ပိုင်းတွင်မြန်မာဘက်ကနေပြန်လွတ်မြောက်ဖွယ်ရှိတယ်လို့လည်းထိုင်းသတင်းတွေမှာဖော်ပြနေကြပါရယ်ရှင်
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိချင်တဲ့ကြံပြန်ချက်ထဲရရှိနိုင်မှာပါ။ VOA Telegram တရားဝင်စာမျက်နှာက VOA Bamis ဆိုတဲ့နာမည်နဲ့ blue mark အပြာရောင်အမှတ်လေးပါတာသတိပြုကြချင်ပါတယ် VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်မှုအစဉ်စူးစမ်းနေပါတယ်ခင်ဗျာ
ဖျူအမေရိကန်တန်ရဲ့ဇန်နဝါရီလ29ရက်ပုံထုနေ့မနက်ခင်းရေဒီယိုအစီအစဉ်တွေကိုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ထုတ်လင်းပေးနေပါတယ်ရှင်ကျမတို့ရဲ့အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနက်9နာရီတိဆက်ပြီးတော့ထုတ်လင်းပေးသွားမှာပါအခုဆက်ပြီးသတင်းဆောင်းပါးတွေကိုဆက်ပြီးတော့တင်ပြပေးသွားမှာပါအမေရိကန်သတင်းဆောင်းပါးတစ်ပုဒ်ကိုတင်ပြပေးပါရစေအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းလော့စ်အိန်ဂျလိစ်မြို့မှာတောမီးတွေလောင်တော့ဒေသခံတွေဟာဒီမီးနဲ့ဆက်နွယ်ဖြစ်ပေါ်နိုင်တဲ့လက်ငင်းအန္တရာယ်တွေအကြောင်းကို App တွေကနေတဆင့်အချက်အလက်တွေရှာဖွေကြရပါတယ်ဒီအကြောင်းကိုတော့ Michelle Quinn သတင်းပေးပို့ထားတာကိုအခြေခံပြီးတော့ကိုစောဝင်းလိုင်ကပြောပြပေးပါမယ်ရှင
်လော့စ်အိန်ဂျလိစ်မြို့မှာတောမီးတွေလောင်ပြီးဒေသခံလူမှုအသက်အဝန်းအပေါ်ချင်းချောက်လာနေတဲ့အချိန်မိသားသမားတွေရောဒေသခံတွေပါဘယ်နေရာကိုသွားရှောင်ရမလဲလေတိုက်နှုန်းမိခိုးတွေဘယ်ဘက်ကိုဥတီသွားနေသလဲဘယ်နေရာမှာမိပြက်နေသလဲစတဲ့သတင်းအချက်အလက်တွေအပြည့်အလွာရှာဖွေကြပါတယ်အများစုကတော့ကီလိုမီတာရာနဲ့ခြေဝဲกว่าတဲ့ပြည်နယ်မြောက်ပိုင်းမှာအခြေစိုက်တဲ့ Watch Duty ဆိုတဲ့ App ကိုအသုံးပြုကြပါတယ်ဒီ Watch Duty App ကမိအစ်စ်ဘယ်နေရာမှာလောင်နေသလဲလေကြောင်းဥတီရာနဲ့တခြားအများစုစိုးရိမ်နဲ့အရေးကြီးတဲ့သတင်းအချက်အလက်တွေကိုတင်ပေးပါတယ်မီးလောင်နေတဲ့အခြေအနေတပြေးညီမှာပဲအွန်လိုင်းအရေးပေါ်ဌာနလိုလိုအပ်တဲ့အချက်အလက်တွေကိုရက်ွက်တစ်ခုချင်းစီအလိုက်အသေးစိတ်ဖော်ပြပေးထားပါတယ်သူတို့ရဲ့ app နဲ့ပတ်သက်လို့ Watch Duty ကုမ္ပဏီရဲ့ဒုတိယအကြီးအကဲ Nick Russell ကအခုလိုရှင်းပြပါတယ
် My emergency in my neighbor who lives you know
ကျွန်တော်တို့နဲ့မိုင်ဝက်လောက်တောင်မရှိတဲ့နေရာမှာနေတဲ့သူတွေရဲ့အရေးပေါ်အခြေအနေနဲ့ကျွန်တော်ရဲ့အိမ်နီးချင်းတွေရဲ့အရေးပေါ်အခြေအနေချင်းမတူကြပါဘူးနေရာတိုင်းကအဲ့ဒီအတိုင်းပါပဲဒါကြောင့်ဤပညာကဒီနေရာမှာအရန်ကိုအသုံးဝင်တာပ
ါမြို့နယ်ရက်ွက်တစ်ခုချင်းစီအတွက်အသေးစိတ်အချက်အလက်တွေကိုတင်ပေးနိုင်တဲ့အတွက်လဲအသုံးပြုတဲ့သူ9တန်းကျော်ကြားမှာ Watch Duty App ဟာနာမည်ကောင်းရနေတာဖြစ်ပြီးအများစုကမကြသေးခင်ကမှဒီ App ကို download လုပ်ခဲ့ကြတာလို့ဆိုပါတယ် Watch Duty အခုလိုအောင်မြင်လူကြိုက်များတာက AI ဉာဏ်ရည်တုနဲ့စမ်းစာနည်းပညာအသုံးပြုပြီးဒေသခံတွေဘေးကင်းရာကိုရှောင်နိုင်ဖို့အရေးပေါ်ဝန်ထမ်းတွေအချိန်မီမိသတ်နိုင်ဖို့နဲ့အခုလိုသဘာဝဘေးတံကလွတ်မြောက်ရေးတို့အတွက်အချိန်နဲ့တပြေးညီအချက်အလက်တွေကိုတင်ပေးနိုင်တာကြောင့်ဖြစ်ပါတယ်။ Watch Duty နဲ့အတူလက်တွဲလှုပ်ဆောင်တဲ့ကုမ္ပဏီတစ်ခုကတော့ California တက္ကသိုလ် San Diego ဌာနခွဲက Alert California ဖြစ်ပါတယ်။ပြည်နယ်တဝန်းဒီဌာနကတပ်ဆင်ထားတဲ့ကင်မရာတစ်ထောင်ကျော်မှာပါတဲ့ဉာဏ်ရည်တုကတခါတလေလူတွေအရေးပေါ်ဌာနကိုမခေါ်ခင်မှာမီးလောင်တဲ့နေရာနဲ့မိခိုးငွေတွေကိုကြိုသိနိုင်ကြောင်းနစ်ရက်ဆဲကပြောပါတယ
် Together we become the eyes and ears and then we disseminate that
ကျွန်တော်တို့နှစ်ခုပေါင်းပြီးမျက်စိတွေနားတွေဖြစ်လာခဲ့ပါတယ်ရလာတဲ့အချက်အလက်တွေကိုကျွန်တော်တို့ app ကတစင်အများပြည်သူကိုပြန်ဖြန့်ပေးပါတယ
် Watch Duty နဲ့အတူလက်တွဲလှုပ်ဆောင်တဲ့နောက်ကုမ္ပဏီတစ်ခုကတော့ Maryland ပြည်နယ်အခြေစိုက် Amphite Sensor ပါဒီကုမ္ပဏီရဲ့မြေပြင်အခြေစိုက်ဆန်ဆာတွေကမိကိုအပူချိန်နဲ့တခြားမိနဲ့ဆိုင်တဲ့အချက်အလက်တွေကိုစုံစမ်းပေးတာဖြစ်ကြောင်း Nick Russell ကပြောပါတယ
် They are like a nose if you will
သူတို့ကတော့နှာခေါင်းလိုပါပဲသူတို့ကတာမန်မဟုတ်တဲ့မိကိုထွက်မှုနဲ့ပြောင်းလဲလာတဲ့ဓာတုအငွေ့အသက်တွေကိုထောက်လှမ်းပေးပါတယ
် Watch Duty ကိုပြည်နယ်22ခုမှာအသုံးပြုနိုင်ပြီးလက်ရှိမှာအများစုကနိုင်ငံအနောက်ဘက်ခြမ်းပြည်နယ်တွေမှာဖြစ်ပေမဲ့အရှေ့ဘက်ခြမ်းပြည်နယ်တွေကိုပါတိုးချဲ့ဖို့စီစဉ်နေပါတယ်လက်ရှိမှာ Watch Duty အနေနဲ့တောမီကိုသာအဓိကထားလှုပ်ဆောင်နေပေမဲ့လည်းနောက်ပိုင်းမှာလေဆင်နှာမောင်း Hurricane မုန်တိုင်းငလျင်နဲ့ Tsunami တို့လိုတခြားသဘာဝဘေးအန္တရာယ်တွေကိုလည်းကြိုတင်ထောက်လှမ်းနိုင်ဖို့ကြိုးစားနေတယ်လို့ Nick Russell ကပြောပါတယ
် We want to be that one stop shop where people
ဒူရီခက်ခဲရင်ဆိုင်နေရခြင်းဘာဖြစ်နေလဲဆိုတော့ရှင်းလင်းတိကျတဲ့အဖြေပေးနိုင်တဲ့တစ်ခုတည်းတော့တတိယချက်လက်ဖြန့်ဖြူးပေးတဲ့နေရာဖြစ်နိုင်အောင်ကြိုးစားနေပါတယ်
လော့စ်အန်ဂျလိစ်မြို့အနီးဝန်းကျင်မှာဇန်နဝါရီလ9ရက်နေ့မှာစတင်လောင်ကျွမ်းခဲ့တဲ့တောမီးကြောင့်လူ18ဦးသေဆုံးခဲ့ပြီးငွေကြေးတန်ဖိုးအဖြစ်ဒေါ်လာဘီလီယံပေါင်းများစွာပျက်စီးဆုံးရှုံးမှုတွေရှိခဲ့ပါတယ်။ဇန်နဝါရီလ29ရက်တနင်္လာနေ့အထိတော့လောင်နေတဲ့မီး69ရာခိုင်နှုန်းကိုထိန်းချုပ်ငြိမ်းသက်နိုင်ခဲ့ပြီလို့ကယ်လီဖိုးနီးယားမိသတ်ဌာနကပြောပါတယ်ခင်ဗျာ။
ဒါကတော့တောမီအန်နေနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေကိုရှာဖွေအသိပေးတဲ့ West Duty App အကြောင်းကိုကိုစုံဝင်းလိုင်ကပြောပြပေးခဲ့တာပါရှင်။ဇန်နဝါရီလ29ရက် View American တန်ရဲ့ပုံထုနေ့မနက်ခင်းရေဒီယိုအစီအစဉ်လေးကိုဆက်ပြီးတော့ထုတ်လင်းပေးနေပါရရှင်။အခုတစ်ခါကတော့ဒီတရုတ်နိုင်ငံကအမျိုးသမီး game ကစားသူတွေအကြောင်းကိုတလဲတင်ပြပေးပါမယ်။ တရုတ်နိုင်ငံမှာအွန်လိုင်းကနေကွန်ပျူတာနဲ့ဗီဒီယိုဂိမ်းကစားကြတဲ့မိန်းကလေးတွေဟာကြော်ကြားမှုတွေတာမကပဲဒီဒန်းတူညီမျှမှုတွေကိုရှင်ပြိုင်ဖို့အတွက်ဒီအမျိုးသားတွေကြီးစိုးတဲ့ဒီနယ်ပယ်ထဲမှာနေရာရဖို့ကြိုးပမ်းနေကြပါတယ်။ဒီအကြောင်းကိုတော့ AFP သတင်းဆောင်မကိုအခြေခံပြီးတော့အလိမ္မာကပြောပြပေးထားပါတယ်ရှင်။
တရုတ်နိုင်ငံမှာဂိမ်းမှာကွန်ပျူတာဗီဒီယိုဂိမ်းကစားကြတဲ့မိန်းကလေးတွေဟာအမျိုးသားတွေကြီးစိုးရနေပေမှာသူတို့အတွက်နေရာတစ်ခုရဖို့ဆိုတာကတော့ပထမဆုံးအတားအဆီးတစ်ခုပဲဖြစ်ပါတယ်။ဒီမိန်းကလေးတွေဟာဂိမ်းမှာကွန်ပျူတာဗီဒီယိုဂိမ်းကစားတာကိုကျွမ်းကျင်အစဉ်အဖြစ်ရှင်ပြိုင်ဖို့ဆိုရင်ကြားမရရစံနှုန်းတွေမိသားစုရဲ့မျှော်လင့်ချက်တွေနဲ့အခွင့်အလမ်းကန့်သတ်ချက်တွေကိုရင်ဆိုင်ကြရမှာဖြစ်ပါတယ်။တရုတ်နိုင်ငံဟာဂိမ်းမှာကွန်ပျူတာနဲ့ဗီဒီယိုဂိမ်းကစားရာကမ္ဘာအကြီးဆုံးဈေးကွက်နိုင်ငံတစ်ခုဖြစ်လာပါတယ်။ဒီလိုဂိမ်းတွေကလည်း2024ခုနှစ်မှာဝေးကွေးအမေရိကန်ဒေါ်လာ 3.8 ဘီလီယံကျော်ရရှိခဲ့သလိုအကျိုးမြတ်ရမဲ့စုတွေနဲ့ထိတ်တန့်ကစားသမားတွေပါတဲ့ဒီဂိမ်းပြိုင်ပွဲတွေမှာကြီးရှုသူပေါင်းတန်490ရှိခဲ့တယ်လို့တရုတ်ရုပ်သံနဲ့ဒီဂျစ်တယ်ဖြန့်ချီရေးအသင်းရဲ့အချက်အလက်တွေအရသိရပါတယ်။ဒါပေမဲ့တရုတ်နိုင်ငံရဲ့ကျွမ်းကျင်အစဉ်ဂိမ်းမှာကွန်ပျူတာနဲ့ဗီဒီယိုဂိမ်းကစားသူအဖွဲ့195ခုမှာ90ရာခိုင်နှုန်းကအမျိုးသားတည်တံ့အတွက်ဖြစ်ပါတယ်
။ဒါ遊戲的時候它遊戲裡面有很多那種歧視鏈嘛。然後就別人知道你是女生的時候它就會對你有很多惡意。所以最開始
ကင်းကစားတဲ့အခါခွဲခြားဆက်ဆံခံရမှုတွေရှိပါတယ်။ကျမမိန်းကလေးဖြစ်လို့လူတွေကကျမအရေးချင်းကိုအတိအမှတ်မပြုကျင်ကြပါဘူး။ဒါကြောင့်သူတို့ထင်တာတွေကမှားနေတယ်ဆိုတာကိုပြချင်တယ်လေ။ Professional ကစားသမားဆိုတဲ့ဘွဲ့ကိုရလိုက်တဲ့အခါကျတော့ကျမကညာခဲ့တယ်ကျမအရေးချင်းမပြည့်ဘူးဆိုပြီးတော့သူတို့ကကျမကိုပြောလို့မရတော့ဘူးပေါ့
ခေကစားတဲ့မိန်းကလေးတွေဆိုရင်မကောင်းတဲ့မှတ်ချက်တွေကနေရာတိုင်းမှာရှိနေတာပါသူတို့ရဲ့ကျွမ်းကျင်မှုဖြူဟာတွေကိုအထင်သေးသလိုရွေးထားတဲ့ဇက်ကောင်နဲ့အသုံးပြုသူနာမည်ရွေးချယ်မှုတွေကတော့မိန်းကလေးတွေကိုပြစ်မှတ်ဖြစ်စေနိုင်တာပါတရုတ်နိုင်ငံရဲ့အထင်ရှားဆုံးအမျိုးသမီးဂိမ်းမှာကွန်ပျူတာနဲ့ဗီဒီယိုဂိမ်းကစားသမားလီရှောင်မန်ကိုတောင်သူ့ရဲ့ကောင်လေးကတိတ်တဆိတ်ကစားပေးနေသလားဆိုပြီးတော့မေးခွန်းထုတ်ခဲ့ကြတာပါအမျိုးသမီးဂိမ်းကစားသူတွေဟာသူတို့ထောက်ခံမှုရဖို့လေပိုင်းဆိုင်ရာမှာအတုံးချတာတွေရှိတယ်ဆိုပြီးတော့လည်းမှားယွင်းဆွဆွဲတာတွေနဲ့အရင်ဆိုင်ရတာပါဖွဲ့စည်းပုံရှိနေပေမဲ့အမျိုးသမီးတွေအတွက်အလောက်ကအခွင့်အလမ်းနည်းပါးတာတွေလိုမျိုးမညီပြမှုတွေကဂိမ်းမှာအမျိုးသမီးကစားသမားတွေအတွက်တိုးတက်ဖို့ခက်ခဲစေပါတယ်ဂိမ်းမှာကစားသမားလီယူကတော့အရေးချင်းပြည့်ပြီပေမဲ့သူကအမျိုးသမီးဖြစ်ကြမှုလူသစ်လေးချင်ရဲ့အစီအစဉ်အတွက်အောက်ခြေတဲ့ကစားသမားအဖွဲ့တစ်ခုကညှင်းပယ်တာခံခဲ့ရတဲ့အကြောင်းလီယူကဆိုပါတယ်အမျိုးသမီးတွေကိုဂိမ်းကစားတာလေးချင်ပေးဖို့အထက်တန်းစားတဲ့ဖွဲ့စည်းထားတဲ့အဖွဲ့အများစုကတိုးဆုံနေတာကကိုပိုင်အဖွဲ့တွေကိုစတင်စေဖို့ဦးဆောင်စေခဲ့တာပါခေကာလာတွေတဖြည်းဖြည်းပြောင်းလဲလာပေမဲ့အမျိုးသမီးဂိမ်းကစားသူတွေကအခွင့်အလမ်းနှေးပါပြီးတော့အမျိုးသားတွေထက်အသိပ္ပံပြုခံရဖို့နှေးပါနေစေဖြစ်ပါတယ်။2024ခုနှစ်ဒီဇင်ဘာလကျင်းပခဲ့တဲ့ Honor of Kids Women Obert ဂိမ်းကစားပွဲရဲ့စုကြေးငွေစုစုပေါင်းကအမေရိကန်ဒေါ်လာ3,400,000ဖြစ်ပါတယ်။ဒီလိုဂိမ်းမှာပြိုင်ပွဲလိုမျိုး2024ခုနှစ်ကကျင်းပခဲ့တဲ့ King Pro League Grand Finals ပြိုင်ပွဲနဲ့နှိုင်းယှဉ်ရင်တော့အမျိုးသားအသင်း12ဖွဲ့မှာအမြင့်ဆုံးချန်ပီယံဆုအတွက်American dollar 6.6 တန်ပေးရခဲ့ပါတယ်ရှင်ကျွန်မလေးပါပ
ါဒါတော့တရုတ်နိုင်ငံမှာအမျိုးသားတွေကြီးဆိုတဲ့ online game ရှင်ပြိုင်ကစားသူတွေကြားထဲမှာအမျိုးသမီးလူငယ်တွေလည်းနေရာရဖို့အတွက်ကြိုးစားလာကြတဲ့အကြောင်းကို AFP သတင်းကိုအခြေခံပြီးတော့အလိမ္မာကပြောပြပေးခဲ့တာပါရှင် View American တိုင်းရဲ့ဗဟုနေမနက်ခင်းအစီအစဉ်တွေကိုနားဆင်နေကြရတာပါမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးတဲ့ဒီအစီအစဉ်ပထမနာရီဘက်ကိုရေဒီယိုလိုင်းတို့မီတာ25 32နဲ့40တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ပဲတနအိစာအစီအစဉ်ရုပ်သံအစီအစဉ်တစ်ခုလုံးကိုတော့ဂျိုးရုစလောင်းကနေဖမ်းယူကြည့်ရှုလို့ရပါတယ် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာရာကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးပါရရှင် VOA အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်
ဖြူရီအမေရိကန်တန်ရဲ့ရုပ်တံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်တော်စုဝါရှင်တန်မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေမှာဆိုရင်မနက်6နာရီကနေ9နာရီထိထုတ်လွှင့်တဲ့ VOA မနက်ခင်းရေဒီယိုအစီအစဉ်ပထမပိုင်းနာရီဝက်ကိုလိုင်းတူနဲ့ဖမ်းယူနိုင်ပါတယ်။လိုင်းတိုမီတာ25 kHz 11865လိုင်းတိုမီတာ32 kHz 6153ညာနဲ့လိုင်းတိုမီတာ40 kHz 0533ညာတို့ကနေပြီးတော့ဖမ်းယူနားဆင်နိုင်ပါတယ်။VOA ညာချမ်းရေဒီယိုအစီအစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11883ညလိုင်းဒိုမီတာ30 kHz 9963ညတို့အပြင်ပ ထမပိုင်း나ယူဝက်နဲ့စနီတနူးနေနေမှာထပ်တိုးလှိုင်းလမ်းမီတာ190 kHz 1505လို့ကနေထုတ်လွှင့်ပေးနေပါတယ်။အစီအစဉ်အစအဆုံးကိုလူမှုမိတ်ဆွေရုပ်သံလိုင်း view မြန်မာပိုင်း website ဆာမင်နာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်ဆာမင်နာတွေကနေလည်းနှာစင်ကြည့်ရှုနိုင်ပါတယ်။မှန်ကန်တဲ့သတင်းတွေကို view ကတင်ဆက်ပေးနေပါတယ်။
မင်္ဂလာမနက်ခင်းပါရှင် VU American တိုင်းရဲ့2025ခုနှစ်ဇန်နဝါရီလ29ရက်ပုံထူးနေ့မနက်ခင်းအစီအစဉ်လေးကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါရရှင်အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုဆက်လိုက်ထုတ်လွှင့်ပေးသွားမှာပါမြေကြီးဩဇာဆိုရှယ်မီဒီယာလူကြီးများတက်မြစ်သတင်းများနောက်ကမ္ဘာတလွားခီးသွွားအစီအစဉ်တွေကိုမတင်ဆက်ခင်ပါအခုဒီအပတ်စဉ် American နိုင်ငံရေးသတင်းဆောင်ပါကိုတင်ဆက်ပေးပါရစေအမေရိကန်လုံခြုံရေးကိုအနေရပေးနိုင်တဲ့ဒီအထောက်ထားမဲ့ရွှေ့ပြောင်းဝင်ရောက်သူတွေကိုနေရရင်ပြန်ပို့ရေးဟာဒေါ်နယ်ထရမ့်အစိုးရရဲ့ဦးစားပေးဆောင်ရွက်တဲ့ကိစ္စဖြစ်တယ်လို့နေဆက်လုံခြုံရေးအကြီးအကဲကတနင်္ဂနွေနေ့တုန်းကပြောပါတယ်။ဒါအပြင်တရားမဝင်ဝင်ရောက်လာတဲ့သူဘယ်သူမဆိုအပေါ်မှာအရေးယူဆောင်ရွက်မှာဖြစ်တယ်ဆိုပြီးတော့လည်းသူကပြောပါတယ်။ View သတင်းတော် Veronica Valdia Iglesias ပေးပို့ထားတဲ့သတင်းကိုတော့ကိုအောင်ကပြောပြပေးပါမယ်ရှင်။
ထရမ့်အစိုးရဟာအမေရိကန်ပြည်ထောင်စုအတွင်းရာဇဝတ်မှုကျူးလွန်ခဲ့တဲ့တရားမဝင်ဝင်ရောက်သူယာနဲ့ချီကိုဖမ်းဆီးပြီးလွန်ခဲ့တဲ့သတင်းပတ်အတွင်းပြန်ပို့ခဲ့ပါတယ်။ဒါအပြင်တရားမဝင်ဝင်ရောက်နေထိုင်သူမှန်သမျှကိုပြန်ပို့သွားမှာဖြစ်ကြောင်းလည်းနယ်စပ်လုံခြုံရေးအကြီးအကဲကပြောပါတယ်။
Right now is concentrating. နိုင်ငံတော်နဲ့အများပြည်သူလုံခြုံရေးအနေနဲ့ကင်းဖို့ဆောင်ရွက်နေတာပါအခုပြန်ပို့တာဟာတိတ်မများသေးတာကြောင့်သမ္မတထရန့်ဂရီပေးထားတဲ့အတိုင်းဦးစားပေးဆောင်ရွက်သွားမှာပါတနိုင်ငံလုံးအနှံ့ပိုက်ဆိုင်တိုက်ရှာဖွေဖမ်းဆီးသွားမှာပါ
လူဝင်မှုကြီးကြပ်ရေးနဲ့အခွန်စည်းချက်ရေးနေဆက်ကာကွယ်ရေး ICE လုံခြုံရေးအရာရှိတွေအနေနဲ့ဖျားချောင်းဆေးရုံချောင်းတွေမှာပါဝင်ရောက်ရှာဖွေဖမ်းဆီးခွင့်တားမြစ်တဲ့ကန့်သတ်ချက်ကိုဇန်နဝါရီ22ရက်နေ့မှာ Trump အစိုးရကဖယ်ရှားလိုက်ပါတယ်ဒါပေမဲ့အခြေအနေပေါ်ကြီးဆောင်ရွက်နိုင်ကြောင်းလည်းပြောပါတယ်
ICE officers should have discretion အဲ့ဒီအစအဦးတွေမှာနိုင်ငံလုံခြုံရေးနဲ့အများပြည်သူလုံခြုံရေးအတွက်အန္တရာယ်ပေးမဲ့သူတွေရှိနေမယ်ဆိုရင်ဝင်ပြီးဖမ်းသင့်မဖမ်းသင့်ICE အရာရှိတွေရဲ့ဆုံးဖြတ်ချက်အပေါ်မှာသာဘူတည်ပါလိမ့်မယ
် Republican ဆိုရရဲ့မူဝါဒတွေကို Democrat တွေကအခုလိုထောက်ပြပါတယ
် I think that's more of a signal
ဆိုစီရီကာလာနဲ့အချုပ်ရေးကာလာအခုပြောင်းဟန်ချက်ညီအောင်ဆောင်ရွက်နေတဲ့အချိန်မှာနေဆက်ကနေဝင်လာမဲ့သူတွေရက်စဲသွားအောင်လို့အချက်ပြလိုက်တာလို့ထင်ပါတယ
် campaigning and governing
နေဆက်လုံခြုံရေးမှာပါဝင်အားဖြည့်ဖို့ American စစ်တပ်ကို Trump ကညွှန်ကြားခဲ့ပါတယ်တရားမဝင်ဝင်ရောက်သူတွေနေရရင်ပြန်ပို့တဲ့အခါမှာစစ်လေရင်တွေကိုအသုံးပြုတာပါဒါပေမဲ့ဖွဲ့စည်းပုံဥပဒေပါစစ်တပ်ရဲ့အခန်းကဏ္ဍစံတမတ်ချက်တွေအတိုင်းသာရက်တီတင်တယ်လို့ထောက်ပြပါတယ
် According to our constitution you can go
ဖွဲ့စည်းပုံဥပဒေအရဆိုရင်တည်ယူပို့ဆောင်ရေးအဆောက်အဦဆောက်လို့ရေးနေဆက်ကင်းစခန်းဆောက်လို့ရေးစရရီမှာဝင်ပြီးတော့ကူညီလို့ရပါတယ်ဒါပေမဲ့ဥပဒေစိုးမိုးပိုင်းကတော့လုံးဝမတူပဲခြားနာပါတယ်
American တောင်ပိုင်း Mexico နယ်စပ်ကိုတပ်ဖွဲ့ဝင်ပေါင်း 1,500 လောက်လွန်ခဲ့တဲ့သတင်းပတ်အတွင်းရောက်ရှိလာခဲ့ပြီးလာမယ့်ရက်ပိုင်းတွေအတွင်းဒီအင်အားအရေးအတွက်တိုးလာနိုင်ပါတယ်။ခုလိုတပ်ဖွဲ့ဝင်တွေချထားလိုက်တာဟာကဘာကြီးကို America နယ်စပ်တွေပိတ်ထားပြီဆိုတဲ့သတင်းစကားပါလိုက်တာဖြစ်တယ်လို့လဲနယ်စပ်ရေးရလုံခြုံရေးအကြီးအကဲဟိုမန်ကပြောပါတယ်ခင်ဗျာ။
အပတ်စဉ်အမေရိကန်နိုင်ငံရေးသတင်းဆောင်ပါကိုအောင်ကတင်ပြခဲ့တာပါရှင်အခုဆက်ပြီးတော့မြေကြီးဩဇာအစီအစဉ်ကိုလည်းတင်ဆက်ပေးပါဦးမယ်ရခိုင်ပြည်နယ်အတွင်းကပြင်းထန်တဲ့စစ်ပွဲတွေဟာအနောက်ရိုးမကိုချော်ပြီးဒီအထက်မြေလက်ဒေသကိုဆင်းလာဖို့များတဲ့အတွက်မကွေးတိုင်းနဲ့ပဲခူးတိုင်းအနောက်ပိုင်းကစိုက်ပျိုးရေးလုပ်ငန်းတွေဟာဒီနှစ်ဒီ2025ခုနှစ်ထဲမှာအဆိုးဝါးဆုံးအခြေအနေကြုံတွေ့လာရနိုင်တယ်လို့တောင်သူလယ်သမားတွေကခန့်မှန်းနေကြပါတယ်ဒေသခံတွေကိုမေးမြန်းပြီးတော့ကိုခမောင်စိုးမင်းကတင်ပြထားပါတယ်ရှင်
ရခိုင်ပြည်နယ်မှာဆစ်ရှုံးနေတဲ့စစ်ကောင်စီဟာအခုအခါမှာအနောက်ရိုးမတကျော်မြေလက်ဒေသတလျှောက်ကိုကာကွယ်ဖို့အတွက်အပြင်းအထန်လုံးပန်းနေပါတယ်။ရခိုင်လက်နက်ကိုင်တပ်ဖွဲ့အာရခတပ်တော် AA အနေနဲ့လည်းမြစ်ချောင်းအင်းအိမ်တွေများပြားလွန်းနေဧရာဝတီတိုင်းမှာစစ်ရေးလှုပ်ရှားဖို့ကအကန့်အသတ်တွေကြီးကြီးမားမားကြုံရနိုင်ပါတယ်။ အဲ့ဒီအစားရခိုင်ရိုးမှတောင်ကြားကနေအလွယ်တကူဆင်းလို့ရတဲ့မြေလက်ဒေသကိုထိုးစစ်ဆင်တာကအေးအေးအတွက်ကြီးမားတဲ့အကျိုးအမြတ်ရရှိနိုင်မှာဖြစ်တယ်လို့စည်ရေးလေးလာသူတွေကခန့်မှန်းနေကြပါတယ်ရခိုင်ရိုးမှအရှိပဲတကြောလုံးမြေလက်ဒေသမှာစစ်ကောင်စီအတွက်အသက်သွေးကြောဖြစ်တဲ့ကာကွယ်ရေးပစ္စည်းထုတ်လုပ်တဲ့ကပ္ပစစက်ယုံတွေအများအပြားတည်ရှိနေပါတယ်အဲ့ဒီကပ္ပစစက်ယုံတွေအေးအေးလက်ထက်မရောက်ရှိနိုင်ရေးအတွက်စစ်ကောင်စီတပ်တွေအများအပြားချထားပြီးကာကွယ်ရေးအတွက်ပြင်ဆင်နေကြရပါတယ်အာရခတက်တော့အေအေဘက်ကကြည့်ရင်လဲမြေလက်ဒေသကကာကွယ်ရေးပစ္စည်းကပ္ပစစက်ယုံတွေကိုသိမ့်ပိုက်နိုင်တာပဲဖြစ်ဖြစ်ဖြက်စီးပစ်နိုင်တာပဲဖြစ်ဖြစ်စည်ရေးအရာကြီးမားတဲ့အကျိုးအမြတ်ရရှိစေနိုင်တယ်လို့စည်ရေးအကဲခတ်တွေကသုံးသပ်နေပါတယ်တပြိုင်တည်းမှာမြေလက်ဒေသဟာဒေသကာကွယ်ရေးတပ်ဖွဲ့ PDF တွေစစ်ကောင်စီစန့်ကျင်ရေးပျောက်ကြားတပ်ဖွဲ့တွေအများအပြားလှုပ်ရှားတဲ့နေရာလည်းဖြစ်ပါတယ်အလုံးနီပါဟာအရခတတ်တော်အေအေနဲ့နီးကတ်တဲ့မဟာမိတ်ဆက်ဆံရေးတွေရှိကြပါဗါတယ်အဲ့ဒီအတွက်အေအေအနေနဲ့အာသာချက်တွေအများအပြားရရှိထားတယ်လို့စီရေးအကဲခတ်တွေကဆိုပါတယ်2025ခုနှစ်ထဲမှာအဲ့ဒီလိုစိရိတ်စင့်ဝေတွေတန်းလာတဲ့အတွက်မကွေးတိုင်းနဲ့ပဲခူးတိုင်းအနောက်ချမ်းဒေသတွေမှာစိုက်ပျိုးရေးလုပ်ငန်းတွေကတော့အဆိုးဆုံးအခြေအနေကိုကြုံတွေ့ရနိုင်တယ်လို့လည်းဒေသခံတောင်သူလယ်သမားတွေကယူဆနေကြပါတယ်ဒါနဲ့ပတ်သက်ပြီးကျေးလက်မြေပရိဒအဖွဲ့ကဥဆောင်သူတူဖြစ်တဲ့ကိုဇော်မင်းထိုက်ကအခုလိုပြောပါတယ်
2025မှာဆိုရင်တော့မြန်မာနိုင်ငံအလဲဖြီကိုစည်ရေးအရှိန်နဲ့ဒီအင်တမမြင့်တက်သွားဖို့အလားအလာတွေရှိပါတယ်ဗျရခိုင်တပ်မတော်အေအေနဲ့တူမကွေးတိုင်းမဟာမိတ်အချို့ကလည်းဖူပေါင်းဆောင်ရွက်ပြီးတော့တည်ရေးကတော့တေချာပေါက်အကြီးအကျယ်ဖြစ်လာနိုင်တယ်ဘာကြောင့်ဖြစ်လာနိုင်တယ်ဆိုတော့ကျွန်တော်တို့မကွေးတိုင်းကလည်းတည်အေနဲ့ထိစပ်နေမြေဖြစ်ပါတယ်ဗောနော်ဒီပြည်သူတွေကိုအဓိကတပ်ဖြတ်နေတာတွေကအဓိကဒီကပ္ပစာလက်နဲ့ထုတ်ဆက်ယုံနေတာမြန်မာတနိုင်ငံလုံးမှာအများဆုံးဟာမကွေတိုင်းပဲဒီလိုစစ်ပွဲတွေဖြစ်လာပြီဆိုလို့ရှိရင်စိုက်ပျိုးရေးကဏ္ဍမှာလည်းကြီးကျယ်ထိခိုက်လာနိုင်ပါတယ်ဗောနော်ကျွန်တော်တို့ဒီစိုက်ပျိုးရေးဟာတာမန်အချိန်နေလို့ချော့ချော့မွေ့မွေ့တော့ဖြစ်မှာမဟုတ်ဘူးလို့ပြောချင်ပါတယ်ဗျ
နှစ်သက်2025ခုနှစ်အတွက်စိုက်ပျိုးရေးကတော့အဆိုးဆုံးဖြစ်လာနိုင်တယ်လို့ကျေးလက်ဒေသတချို့မှာအခုကတည်းကအရွှေပြောင်းတွေတောင်လုပ်ကုန်ကြပါတယ်။ဒါနဲ့ပတ်သက်ပြီးမြေလက်တကြောမှာတစ်ပင်စိုက်ပျိုးရေးလုပ်နေတဲ့ရင်းနသာဒင်းကားအဖွဲ့ကကိုဒင်းကားကအခုလိုပြောပါတယ်
။စိုက်ပျိုးရေးလာလာကိုပူပြီးတော့စိုးဝယ်ရှိမယ်ဗျ။အဓိကအားရတာနည်းနည်းတိုက်ပွဲအားစင်ပြီးရဲ့အချိန်ကြီးပေါ့ကိုအကုန်လုံးကြက်ရိုက်တာပေါ့သူကတော့ကျွန်တော်ဒီဘက်ကဒါမြေလက်ဒေသကြီးပေါ့မြေလက်ဒေသကြီးတောင်မှာဒါကာလမီမှာရှိရဲတဲလီလေးတို့အိမ်လေးတို့တချို့အိမ်လေးတို့ပိတ်ပြီးတော့ရွှေ့သွားကြတယ်အဲ့ဒီဘက်ဒီရခိုင်မဘက်ဒီတို့ပို့ပြီးတော့ရွှေ့ကြမှာပေါ့သူကနေတိုင်းအဲ့ဘက်ဒီမှာဖြစ်နေရတော့ကြတချို့ရွာကြီးဆိုရင်ရွာလုံးကျွတ်တောင်ရွှေ့နေမှာအခုအနေထားနဲ့ဆိုရင်တော့စိုက်ပျိုးကြီးကပူဆူလာဝယ်ရှိရော်ရဲ့ဗျအဘိလို့တို့ခုနောက်ပိုင်းတို့သူတိတ်ပြီးတော့အာယုကြတော်တန်းလူကကိုမတရားကြီးကိုလို့စွန့်သားပြီးမလုပ်တော့ဘူးမတရားအန်တယ်အဲ့လိုပုံစံမျိုးဖြစ်သွားပါကူကလာကိုနည်းနည်းစိုက်တယ်လို့နည်းသွားမှာပေါ့။ရင်တော့ရောချောင်းတို့စောချောင်းတို့ဘာသာချက်တော့နာမည်ကြီးပဲလေစိတ်ပြီးစိတ်ပြီးပဲစိတ်ပြီးကြောင်တော့သူအဲ့ဘက်ဒီမှာတိတ်ပြီးတော့မဆိုင်နိုင်တော့ဘူး။နောက်နှစ်တည်းဆိုရင်ပို့ပြီးတော့ဒါမဆိုင်နိုင်တော့ပါဗျ။ဒါအကောင်လုံးဒီစိုက်ပျိုးရေးလောကရောအကောင်လုံးကြရဲရိုက်မှာပေါ့ကွာ။တော်တန်းကွာဟိုရှောင်းထွက်သွားမှာဒါရေကုန်ထားခဲ့ပြီးရှောင်းသွားမှာပေါ့။
မြေလက်ဒေသမှာအခြေစိုက်ပြီးမြန်မာနိုင်ငံအနှက်စိုက်ပျိုးရေးဥပဒေတွေတောင်သူလယ်သမားရေးရာတွေကိုပြင်ညာပေးခဲ့သူတဦးကလည်း2025ခုနှစ်နှစ်သစ်မှာမြေလက်ဒေသအတွင်းလက်နက်ကင်တိုက်ပွဲတွေပြင်းထန်လာနိုင်သလိုစီးပွားဖြစ်စိုက်ပျိုးရေးလုပ်ငန်းတွေပျက်စီးပြီးတပိုင်းတနိုင်စိုက်ပျိုးရေးအဆင့်ပဲကျန်ရှိတော့မယ်လို့သုံးသပ်ထားပါတယ်
2025စစ်ပွဲဖြစ်လာတဲ့အခြေအနေတွေနဲ့2025စိုက်ပျိုးရေးအလားအလာတောင်းသူတမားတွေအခြေအနေနဲ့ပတ်သက်ပြီးမပြောရရင်တော့ဗျာမကွေးတိုင်းမှာဆိုရင်ဒီနိုင်ငံရေးရဲ့အကျိုးသက်ရောက်မှုကစိုက်ပျိုးရေးအပေါ်မှာတော့ပြီးတက်ရောက်တယ်မကွေးတိုင်းစည်ရေးပိပခဖြစ်နေတဲ့အချိန်မှာစိုက်ပျိုးရေးလုပ်ငန်းတွေဖွံ့ဖြိုးရေးလုပ်ငန်းတွေကိုတကယ်ကိုထဲထဲဝင်ဝင်နဲ့တည်တည်ဆတ်ဆတ်လုပ်လို့မရဘူးဆိုတာကိုပေါ်ပြတယ်ပေါ့ဗျာ2025မှာအညာဒေသတခွင်မှာတိုက်ပွဲတွေကပိုပြီးပြင်းထန်လာနေပြီ။ပြင်းထန်လာတဲ့အချိန်မှာစိုက်ပျိုးရေးလုပ်ငန်းတွေဟာလည်းဖြစ်ထွန်းမှုအတွက်အခွင့်အလမ်းမရှိဘူးလို့အဲ့လိုမျိုးသုံးသပ်တယ်။ဒါပေမဲ့ကိုစားဖို့တောက်ဖို့လောက်အိမ်နေစားဖို့လောက်စိုက်တာပြူတာလောက်ကတော့တနိုင်တစ်ပိုင်လောက်တွေတော့ရှိမှာပေါ့ဗျာ။ အဲ့လိုမျိုးတနေ့တစ်ပိုင်းစိုက်ပျိုးရေးတယ်မကဘဲနဲ့စီးပွားရေးပုံစံချစ်ထွန်းဖို့ဆိုတာ2025တုန်းမှာမဖြစ်နိုင်ဘူးတော်တော်ဆူဆူပါပြီးခဲ့တဲ့နှစ်တည်းတက်ပိုးဆိုးလိုက်မယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ်စေုပ်ချိုရေးအောက်မှာတော့မြန်မာနိုင်ငံမှာစိုက်ပျိုးရေးကတော့ကျွန်တော်တို့လုံးဝကိုလုံးလုံးမရပါဘူးပြိပခါပိုးပြီးပြည့်ထန်လာတဲ့ဆိုရင်စိုက်ပျိုးရေးလုပ်ငန်းတွေပါရပ်တန့်သွားမယ်အခြေအနေမျိုးနေနေရတယ်လို့သုံးသပ်လို့ရပါတယ်
2024ခုနှစ်နှစ်ဟောင်းမှာပဲခူးတိုင်းအရှိတ်ဘက်ချမ်းမှာမိုးခါမုန်တိုင်းကြောင့်ရေကြီးရေရှမ်းမြေတွေပို့ကုန်ပြီးစိုက်ပျိုးကင်းတွေအကြီးအကျယ်ပျက်စီးခဲ့ပေမဲ့ပဲခူးတိုင်းအနောက်ဘက်ချမ်းမြေလက်ဒေသမှာတော့ပုံမှန်အတိုင်းပဲရှိခဲ့ပါတယ်။ဒါပေမဲ့လည်း2025ခုနှစ်ထဲမှာတော့ပဲခူးတိုင်းအနောက်ဘက်ချမ်းနဲ့မကွေးတိုင်းတို့တည်ရှိကြတဲ့မြေလက်ဒေသဟာအရင်နှစ်တွေကသခိုင်းတိုင်းမှာလို့စစ်မြေပြင်တွေနေရာအနှံ့ဖြစ်လာနိုင်တဲ့အတွက်စိုက်ပျိုးရေးလုပ်ငန်းတွေဟာအဆိုးဆုံးအခြေအနေနဲ့ကြုံတွေ့ရလိမ့်မယ်လို့ဒေသခံလယ်သမားတွေကိုနိုင်ကယူဆနေကြပါတယ်အဲ့ဒီလိုတွက်ချက်တဲ့အထက်မှာအရင်ကအမျိုးသားဒီမိုကရေစီ NLD အစိုးရလက်ထက်ကမကွေးမြို့နယ်အတွင်းကကျေးလက်အုပ်ချုပ်ရေးမှုတဦးဖြစ်တဲ့ဦးတင်စိုးကအခုလိုကောက်ချက်ဆွဲပါတယ်
အဲ2025မှာလေဒီရခိုင်စစ်မီးကမြေလက်ဒေသတွေကိုရောက်လာနိုင်တယ်ပြောမယ်ဆိုရင်တော့မကွေးမင်းဘူးဒေသတွေဒီဒေသတွေကိုထိုးပေါက်လာနိုင်တယ်ဒါရခိုင်စစ်မီးကအိုက်ထီအောင်ပြန့်နှံ့လာနိုင်တယ်အဲ့ဒီလိုပြန့်နှံ့လာတဲ့ခါမှာမြေပြန့်ဒေသဖြစ်ပြီးတော့စံတဘာဆိုက်ပြိုးတဲ့ဒေသတွေစစ်မီးတွေဝင်လာမယ်ဆိုရင်ဒီတောင်သူလယ်သမားတွေရဲ့ထုတ်လုပ်မှုအင်အားတွေကကျော့ကြလာမှာတော့စစ်ပီးရှောင်ရတာတွေရှိလာနိုင်တဲ့အတွက်ဒီဆိုက်ပြိုးထုတ်လုပ်မှုလုပ်ငန်းတွေကလည်းမလွဲမသွေရောပါလာမှာအေးအေးကမလွဲဖြစ်လာမှာတေးကြပါတယ်လို့ကောက်ချက်ချလို့ရတယ်ဒီ2025ခုနှစ်အတွင်းမှာတေးကြပါတယ်မြန်မာနိုင်ငံရဲ့စားသမားထုတ်လုပ်မှုလုပ်ငန်းတွေကမလွဲမသွေရော့ကြလာမှာဖြစ်တယ်စားလိုက်တဲ့ခါကြီးရောပါတဲ့တောင်နိုင်ငံနဲ့တဝန်ခံမှာတော့တေးကြမှာပဲလို့ကောက်ချက်ချမိတယ်
အရင်ကဆိုရင်စကိုင်းတိုင်းနဲ့မန္တလေးတိုင်းဒေသတချို့မှာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့ PDF တွေအကြားတိုက်ပွဲတွေပြင်းထန်ခဲ့တဲ့အတွက်ကြောင့်တောင်သူလယ်သမားတွေဟာစိုက်ပျိုးရေးကိုပုံမှန်မလုပ်နိုင်ခဲ့ကြပါဘူးစစ်ကောင်စီတပ်တွေကကြေးရွာတွေကိုမီးတင်ရှို့တဲ့အတွက်စစ်ပြေးဒုက္ခသည်တွေအဖြစ်နဲ့တောင်သူလယ်သမားတွေပြေးလွှားနေကြရပါတယ်မကြသေးခင်ကလည်းမကွေးတိုင်းအတွင်းကမြိုင်မြို့နယ်မှာကြေးရွာသားတွေကိုစစ်ပြေးဒုက္ခသည်တွေဖြစ်အောင်မောင်းထုတ်ပြီးစစ်ကောင်စီလက်အောက်ခံဖြူစော်သည့်လက်နက်ကင်တွေကစပါးကင်းတွေတီးနှံကင်းတွေကိုဝင်ရောက်ရိတ်သိမ်းယူဆောင်သွားကြတယ်ဆိုတဲ့သတင်းတွေလည်းအင်တာနက်လူမှုကွန်ရက်မှာပေါ်ထွက်လာခဲ့ပါတယ်ခင်ဗျာ
ကိုခင်မောင်ဆိုမင်းတက်ဆက်ခဲ့တာပါရှင်အခုဆက်ပြီးတော့ social media ပေါ်မှာလူကြည့်များတဲ့ video သတင်းတွေကိုလည်းစူးစီးတင်ပြပေးချင်ပါတယ်ကမ္ဘာပေါ်မှာလူလာအများဆုံးဟာဘင်းရေခဲပွဲတော့ဒီနှစ်မှာတော့စံချိန်တင်ရေခဲပမာဏကိုအသုံးပြုဖန်တီးထားပါတယ်နှစ်သက်ကူးညတုန်းကအပျော်လွတ်ပြစ်လွတ်တဲ့မိဘတွေကနေမဖောက်ရသေးတဲ့ပုံတစ်တစ်ခုတည်းကိုကြားပြီးတော့ပောက်ကွဲလို့လူသုံးဦးသေဆုံးခဲ့ရပါတယ်ဒီလို social media ပေါ်မှာလူကြည့်များတဲ့ damage သတင်းတူတွေကိုတော့မအေးတနာကျော်ကပြန်လည်စူးစီးတင်ဆက်ထားပါတယ်ရှင်
နိုင်ငံမြောက်ဖြားစွန်းကဟဲလုံချင်းပြင်းတဲ့ဟာဘင်ရေကဲမြို့မှာတနင်္ဂနွေနေ့ဇန်နဝါရီလ5ရက်နေ့ကနှစ်ဆင်ကျင်းပတဲ့ရေခဲနဲ့နှင်းပွဲတော်ကိုမိရှုမိဘတွေအယောင်သွေးဆုံတောက်ပနေတဲ့ရေခဲရဲတိုက်တွေရုပ်ထုတွေနဲ့ရင်ခုန်ဆိတ်လုံရှားစရာရေခဲရှော့တွေနဲ့အတူစတင်ဖွင့်လှစ်ခဲ့တာပါရေခဲမြောက်ရောက်နေတဲ့အနောက်20ဒီဂရီဆယ်စီယပ်စ်အထိအေးခဲနေတဲ့ကြားကတရုတ်နိုင်ငံတောင်ပိုင်းပြည်နယ်တွေကနေတကူးတကလာတဲ့ခီးသွွားတွေကဒီဒုလည်ကြီးမားလာတဲ့ရေခဲရုပ်တွေနဲ့တခြားပျော်ရွှင်စရာရှင်စရာအစီအစဉ်တွေကိုသဘောကျကြပါလိမ့်မီတာ900အထိရှိတဲ့ရေခဲရှော့ကြီးကလူကြိုက်အများဆုံးဖြစ်ပြီးလူတွေကြိတ်ကြိတ်တို့ပါရေခဲနှင်းနဲ့အိမ်မက်တူတူအာရှအတွဲပဲနှလုံးသားများဆိုတဲ့ဆောင်းပုံးနဲ့ကျင်းပတဲ့ဒီပွဲတော်ကဖေဖော်ဝါရီလ9ရက်နေ့ကနေ14ရက်နေ့ထိကျင်းပမယ်ကိုယ်ချိန်မြောက်အာရှဆောင်းရသည့်အကစားပြိုင်ပွဲအစီအစဉ်တချို့ကိုလည်းထည့်သွင်းထားပါလိမ့်အဲ့ဒီရေခဲနဲ့နှင်းကဘာကဝန်ထမ်းတွေပြောတာကတော့ဒီနှစ်ပွဲတော်ကတမိုင်းမှာအကြီးဆုံးပွဲတော်ဖြစ်ပြီးစံချိန်တင်ရေခဲနဲ့နှင်းကုဗမီတာ3သိန်းအထိအသုံးပြုထားတယ်လို့ဆိုပါတယ်။ဒီပွဲတော်ကို1983မှာစတင်ကျင်းပခဲ့တဲ့ကနှစ်စဉ်ပဲကမ္ဘာအနှံကလူသန်းပေါင်းများစွာလာရောက်လည်ပတ်တာဖြစ်ပါတယ်။ဒီမျိုးကတရုတ်နိုင်ငံရဲ့အေးအေးဆုံးမျိုးတွေတကတမျိုးဖြစ်ပြီးအပူချိန်က Celsius နှုတ် 35 degree Fahrenheit နဲ့ဆိုရင်တော့နှုတ် 31 degree အထိကျဆင်းတတ်ပါတယ်။အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်မှာရှိတဲ့ Smithsonian အမျိုးသားတရိတ်ဆန်ရုံက
ပေါလီနဲ့ချင်းပေါလို့ခေါ်တဲ့ပန်ဒါဝဝနှစ်ကောင်ဇန်နဝါရီလ6ရက်နှင်းမုံတိုင်းလာတဲ့အချိန်နှင်းတော်ထဲမှာလူလိန်စော်ကစားပြီးပျော်နေကြတာပါဒီပန်ဒါလေးတွေကတရုတ်ပြည်ကငှားရမ်းထားရတာဖြစ်ပြီးလွန်ခဲ့တဲ့17လကပန်ဒါငှားရမ်းမှုသဘောတူညီချက်တက်တန်းကုန်သွားလို့နောက်ဆုံးကျန်တဲ့ပန်ဒါတွေကိုတရုတ်နိုင်ငံကိုပြန်ပို့ခဲ့ရပါတယ်တရုတ်ပြည်မှာ17လကြာပြီးတဲ့နောက်စာချုပ်အသင်းနဲ့သူတို့ဝါရှင်တန်ကိုလေရင်စီးပြီးပြန်ရောက်လာကြတာပါဒီပန်ဒါဝဝနှစ်ကောင်ကိုတော့ဇန်နဝါရီလ24ရက်နေ့တောက်ကြနေမှာအများပြည်သူကိုစတင်ပြသမှာဖြစ်ပါတယ်တရုတ်ကဒီပန်ဒါတွေပြန်ပြီးပို့ဆောင်ပေးတာမနစ်ကကြေညာခဲ့တဲ့အမေရိကန်နဲ့တရုတ်အစိုးရအရာရှိတွေသဘောတူညီချက်အရာဖြစ်ပြီးတော့ကမ္ဘာအင်အားကြီးနိုင်ငံနှစ်နိုင်ငံကြားဆက်ဆံရေးပိုကောင်းစေဖို့လည်းရည်ရွယ်ပါတယ်အခုဝါရှင်တန်မြို့တော်မှာရှိတဲ့အမျိုးသားတရိတ်ဆိုင်ရုံမှာတရုတ်ဘန်ဒါတွေကို1982ခုနှစ်ထက်ကထားခဲ့တာဖြစ်ပါတယ်။အမျိုးသားတရိတ်ဆိုင်ရုံကိုစီမံခန့်ခွဲတဲ့ Smithsonian သိပ္ပံကတရုတ်တော်ရိုင်းတရိတ်ဆိုင်ထင်းသိမ်းရေးအဖွဲ့ CWCA နဲ့သဘောတူညီချက်အသစ်ချုပ်ဆိုထားပြီးဘန်ဒါတွေကိုပြန်ပြီးခေါ်ယူခဲ့တာပါ။ Smithsonian ရဲ့အမျိုးသားတရိတ်ဆိုင်ရုံက CWCA အဖွဲ့ကိုသုတေသနလုပ်ငန်းတွေအတွက်နှစ်စဉ်ဒေါ်လာတသန်းထောက်ပံ့သွားမယ်လို့ကတိပေးထားပါတယ်။ဂေရီယာပေါ်ရဟာဇန်နဝါရီလ3ရက်နေ့တုန်းကတော့တောင်ဝင်ရိုးစွန်းကိုတမိုင်းဝင်ခီစဉ်တွားရောက်ခဲ့ပြီးတော့အနာတိကတိုက်ကအိမ်နေမြေပိုင်းခြားပေါ်မှာရှိတဲ့ချီလီနိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုးမှုကိုထပ်ပြီးတော့အတည်ပြုသွားခဲ့ပါတယ်။ဒီဒေသမှာတန်ရန်ဇာတာထုတ်ခွင့်ပြုမှာမဟုတ်ဘဲနဲ့ငြင်းငြင်းနဲ့အသိပ္ပံရှာဖွေလုပ်ငန်းတွေအတွက်ပဲအသုံးပြုသွားမယ်လို့လည်းပြောသွားပါတယ်။
La política antártica de Chile es una política de Estado.
အဲ့ဒါခီးစဉ်ဖြစ်ပြီးတော့အနာတိကတိုင်းမှာတော်ဝင်ရင်ညဉ့်ညမ်းမှုကိုစောင့်ကြည့်လေးလာဖို့တိုးချဲ့လှုပ်ဆောင်မဲ့ Operation Polar Star 3လုပ်ငန်းရဲ့အစိတ်ပိုင်းတစ်ခုဖြစ်ပါရင်သမရဘိုရီက American ရဲ့ Edmondson Scott တောင်ဝင်ရိုးစွန်းစကန်မှာဆင်းသက်ခဲ့ပြီးတော့စကန်အဆောက်အုံကိုလှည့်လည်ကြည့်ရှုခဲ့တာပါသမရနဲ့အတူသွားရောက်တဲ့အဖွဲ့ထဲမှာတော့သိပ္ပံပညာရှင်တွေတက်မရစစ်ဦးစီးချုပ်တွေနဲ့အစိုးရဝန်ကြီးတွေလည်းပါပါတယ်ချီလီနိုင်ငံဟာ Argentina, Australia, ပြင်သစ် New Zealand,နော်ဝေးနဲ့ဗြိတိန်နိုင်ငံတို့နဲ့အတူအာနာတိကတိုက်ပေါ်မှာပိုင်တဲ့နယ်မြေရှိထားတဲ့နိုင်ငံ9နိုင်ငံတည်းကတက်နိုင်ငံဖြစ်ပါတယ်။အမေရိကန်ပြည်အစဟာဝိုင်ဂျွန်ဟိုနိုလူလူမျိုးမှာတော့နေတီကူညာကမီရှုမီဘန်တွေပောက်ကွဲခဲ့လို့လူသေဆုံးတဲ့အထိဖြစ်သွားခဲ့ရပါတယ်။မင်းကြီးထားတဲ့မော်တာပုံစံလေထဲပြစ်လွတ်မီရှုမီဘန်တွေလဲပြီးတော့မီရှုမီဘန်အစ်စ်တွေထဲထားတဲ့ပုံတွေကိုကျသွားတာပါဆင်ခဲပောက်ကွဲမှုတွေကြောင့်မျိုးသမီး3ဦးသေဆုံးပြီးတော့ကလင်းငယ်တွေပါဝင်20ကျော်ဒဏ်ရာရသွားပါတယ်ဟွာအိုကျွန်းမှာတိကျဖြစ်ပေါ်တဲ့မီရှုမီဘန်ပောက်ကွဲမှုကြောင့်နောက်ထပ်လူတအူးလည်းသေဆုံးခဲ့ပါတယ်ဒီလိုမတော်တဆမှုတွေကြောင့်နောက်မှဒီလိုပွဲတွေလုပ်အောင်မလားဒါမှမဟုတ်ရဲတွေကပို့ပြီးတော့ထိရောက်တဲ့နှိမ်နှင်းမှုလုပ်နိုင်မလားဆိုတာအာဏာပိုင်တွေရောဒေသခံတွေပါစဉ်းစားနေကြရတာပါတရားမဝင်မီရှုမီဘန်တွေကိုအိမ်မှာနှိမ်နှင်းမှုလုပ်ပေမဲ့သိအောင်မြင်မှုမပေါ်ပါဘူး။2023ခုနှစ်မှာဥရေပြုအမတ်တွေကတရားမဝင်မီရှုမီဘန်တိုက်ဖျက်ရေးအဖွဲ့ဖွဲ့စည်းခဲ့ပေမဲ့လည်းဟာဝိုင်ကိုတရားမဝင်မီရှုမီဘန်တွေနေတိုင်းလိုလိုပြည်ပကခိုးသွင်းနေလို့တိုက်ဖျက်ရေးအဖွဲ့ဖွဲ့ပြီးလာပိုင်းအတွင်းမှာကွန်တိန်နာ3လုံးစာအလေးချိန်နဲ့ဆိုရင်တော့ကီလိုဂရမ်တစ်သန်းကျော်စာမီရှုမီဘန်တွေတင်စီမိခဲ့ပါတယ်။အဲ့မှာမီးရှုမီးပန်းကြောင့်လည်းမီးလောင်မှု30ဖြစ်ပွားခဲ့ပြီးတော့ပြီးခဲ့တဲ့နှစ်ကနေတီကူပွဲတော်ထက်ကို30ရာခိုင်နှုန်းပိုများပါတယ
်ဆိုရှယ်မီဒီယာမှာလူကြည့်များတဲ့တမင်သတင်းတွေကိုမဲအေးတန်နာကျော်ကစူးစီးတင်ပြပေးခဲ့တာပါရှင်အခုဆက်ပြီးတော့ကဘာတလွားခီးသွားစစ်စင်ကိုထုတ်လင်းပေးပါမယ်ဂျာမနီနိုင်ငံအနောက်တောင်ဘက်တောတောင်ထူထက်တဲ့ Black Forest ဒေသမှာတိုင်ကဲကူကူ clock နာရီတွေကိုထုတ်လုပ်နေတာကတော့လွန်ခဲ့တဲ့အနှစ်300လောက်ကတည်းကပါတနာရီကိုတခါသံစုံရုပ်လေးတွေကထွက်လာတဲ့ကူကူ clock နာရီလေးတွေကိုနိုင်ငံကနေတကူးတကန်လာပြီးတော့ဝင်နေကြတဲ့သူတွေကလည်းမနှဲပါဘူးဒီလိုကဘာကျော်တဲ့နာရီတွေဘယ်လိုလုပ်တယ်လဲဆိုတာကိုမဆုမြတ်မုံနဲ့အတူကဘာတလွားခီးသွားစစ်စင်ကနေသွားပြီးတော့လေ့လာကြအောင်ပါရှင်
ဂျာမနီနိုင်ငံအနောက်တောင်ပိုင်း Black Forest ဒေသတွေက Triberg မြို့မှာကဘာကျော် Cuckoo Clock တိုင်ကပ်နာရီတွေကိုပြုတ်လုပ်လာကြတာနှစ်ပေါင်း300လောက်ရှိပါပြီ။ ချိန်သီးတွေတွဲလောင်းကြပြီးတနားရီတစ်ခါထိုးတိုင်းနိုင်ရီတွေကအယုတ်ကလေးတွေကတန်ဆုံတေးတန်တဲ့အတူထွက်လာတဲ့နိုင်ရီတွေကိုကူကူကလော့ခ်လို့ခေါ်တာပါဒီနိုင်ရီတွေအားလုံးမှထူးကြတာကနိုင်ရီထိတ်ကနေထွက်လာတဲ့အယုတ်ကလေးကဥရောပမှာတွေ့ရတဲ့ကူကူအော်အော်ငှက်မျိုးငှက်ယုတ်ကလေးတွေဖြစ်ပါတယ်တချို့နိုင်ရီတွေကတော့တခြားအယုတ်တွေမပါပဲကူကူကူကူလို့အတန်ထွက်တဲ့အဲ့ဒီငှက်ယုတ်ကလေးတစ်မျိုးသာပါလေးရှိပါတယ်တစ်သားနဲ့လှုပ်ထားတဲ့နာယီအိမ်ပေါ်မှာရုပ်ပုံမျိုးစုံထွင်းထုတ်ထားတဲ့ Cuckoo Clock နာယီတွေကို Black Forest ဒေသမှာ18ရာစုတွေကစတင်ပြုလုပ်လာခဲ့တာပါအဲ့ဒီထဲက Black Forest ဒေသမှာရှိတဲ့ Cuckoo Clock နာယီတွေကကဘာကျော်အောင်နာမည်ကြီးပါတယ် Treebag မြို့မှာရှိတဲ့ဒီနာယီအလုပ်ရုံကတော့ Cuckoo Clock နာယီတွေကိုလွန်ခဲ့တဲ့125နှစ်ထဲကထုတ်လုပ်နေတာဖြစ်ပါတယ်
Mich nennen manche Leute nennen mich Mr. Cuckoo Clock
Yinkon yinong yinkon dan ga cuckoo cuckoo lo mi ni de lo chano ha naw pyo le shi raw chano ko tacho ga Mr. Cuckoo Clock lo kho ja ba de di lo lo pho mwe la de lo raw pyo a ma lo ba na yi phan ni de lo mu pinya ko chano tait hnit tat ba de cuckoo clock na yi re ga be raw ma kit ko mu twa ba u nyin ya raw pyo bu kaung ba de na yi de lo phit law design phan ni da ga ni na yi phit la de a thi anu pinya phan ni de lo lo ya raw ko chano tait tbo ja ba de
တကယ်တော့ဂျာမနီမှာ Cuckoo Clock တိုင်ကနာယီတွေကိုစားလုပ်ခဲ့တာက Bavaria ဒေသမှာပါ1630ခုနှစ်ထဲကစားခဲ့ကြတာဖြစ်ပါတယ်အဲ့ဒီမတိုင်ခင်တုန်းကနေနာယီတို့သဲနာယီတို့ကိုအသုံးပြုကြပါတယ်ချက်ကိုစလိုဗက်ကီးယားနိုင်ငံကအကြမ်းလုပ်ထားတဲ့နာယီတမျိုးကိုတွေ့ပြီးတော့ဂျာမနီမှာလည်းနာယီတွေကိုစတင်ဖန်တီးခဲ့ကြတာပါနာယီလုပ်သူတွေကစောင်းတွင်းတစ်ခုလုံးနာယီတွေမနာမနေလုပ်ကြပြီးရွေးဥပောက်ရောက်တဲ့အခါမှာလှဲ့လေဈေးရောင်းသူတွေကဂျာမနီအပြင်တခြားနိုင်ငံစုံကိုလှဲ့လေရောင်းချခဲ့ရတာကဒီလိုနိုင်ရီမျိုးတွေကဘာကျော်ခဲ့တာပါဒီဒေသမှာလုပ်တဲ့နိုင်ရီတွေကို Cuckoo Clock လို့ပထမမခေါ်ပါဘူး Artist Clock အနုပညာရှင်နိုင်ရီလို့ခေါ်ခဲ့ကြတာပါ Black Forest ဒေသတွေကနိုင်ရီလုပ်သူတယောက်ကပြင်သစ်ကိုသွားပြီးရှေ့ပြေးနေတဲ့နိုင်ရီဖန်တီးမှုနဲ့နိုင်ရီလုပ်တဲ့ကိရိယာတွေကိုဘယ်လိုကျွမ်းကျွမ်းကျင်ကျင်သုံးရမလဲဆိုတာကိုလေ့လာခဲ့ပါတယ်သူတက်လာတဲ့ပညာတွေကိုဂျာမနီပြန်ယူလာပြီး Black Forest ဒေသလက်ရာနိုင်ရီတွေကိုဖန်တီးခဲ့တာဖြစ်ပါတယ်။တက်ဂရစ်2000ပြည့်နှစ်ပိုင်းတွေလောက်ကတော့ရိုးရာလက်ရာကူကူနိုင်ရီတွေအယောင်ချခဲ့လို့နိုင်ရီလုပ်သူတချို့ကခေတ်သစ်ပုံစံလက်ရာတွေကိုဖန်တီးလာခဲ့ကြပါတယ်
။ Also wir machen nach wie vor machen wir natürlich, das ist uns auch
wichtig. လုံးဝအနှစ်3လောက်ကတည်းကလှုပ်လာခဲ့တဲ့ Cuckoo Clock နိုင်ရီပုံစံမျိုးတွေကိုကျွန်တော်လှုပ်ပါသေးတယ်။ကျွန်တော်တို့နိုင်ရီဆိုင်တက်တန်းကနှစ်100အစိတ်ရှိပါပြီ။အစဉ်ဆက်နိုင်ရီတွေလှုပ်လာတဲ့ကုမ္ပဏီပါ။အရင်ကလှုပ်လာတဲ့နိုင်ရီတွေကိုလည်းဆက်လှုပ်နေပါတယ်။ဒါပေမဲ့အခုကျွန်တော်တို့လှုပ်နေတဲ့နိုင်ရီ80ရာခိုင်နှုန်းလောက်ကခေတ်သစ်ပုံ Cuckoo Clock နိုင်ရီတွေပါ။
ခေတ်သစ်လက်ရာတွေထွင်ခဲ့ပြီးတဲ့နောက်ပိုင်းအရင်ကထက်ကို3ဆလောက်အယောင်တက်လာတယ်လို့ပြောပါရယ်အခုလိုမျိုးခေတ်သစ်လက်ရာဖန်တီးသူတွေရှိပေမဲ့ဟိုးတဲကအစင်ဆက်လှုပ်လာကြတဲ့ပုံစံလက်ရာနိုင်တွေကိုပဲဦးစားပေးလုပ်တဲ့အလုပ်ရုံတွေလည်းရှိပါရယ
် Also wir haben hier im Schwarzwald und speziell in Treberg
ကျမတို့စီမနိုင်လာဝဲကြတာကတော့ကမ္ဘာနိုင်ငံစုံကပါပဲမြောက်အမေရိကတောင်အမေရိကဩစတြေးလျအာရှနိုင်ငံစုံကပါပဲလာကြတာတော့ကျမတို့တိုင်ကက်နာရီတွေတိတ်ကြီးလုံးလို့လေရင်နဲ့တည်မသွားနိုင်ဘူးဆိုရင်လေကျမတို့ဘယ်နိုင်ငံကိုပဲဖြစ်ဖြစ်ပို့ပေးပါရယ်
။နာရီတထောင်ရှိတဲ့အိမ်လို့အဓိပ္ပာယ်ရတဲ့သူတို့ဆိုင်မှာရောင်းတဲ့ကူကူနာရီတစ်လုံးရဲ့တန်ဖိုးကယူရို2000ခွဲလောက်အထိရှိပါရယ်။မူလလက်ရမပြတ်အောင်ဆက်လက်ထိမ့်သိမ့်လုပ်နေတဲ့သူတို့နာရီတွေကိုတခြားနိုင်ငံတွေကတကူးကလာဝယ်နေကြသူတွေကလည်းမနှဲပါဘူး။
Sono venuto a Treberg per comprare
Cuckoo Clock nai huevo Italy ga ni la kha da ba Italy ma chan kha de tami le ko let saung pe chin lo le
E mi piacciono perché sono caratteristici
nai re ga chi lo yo ma twa ba u tu ma tu aung thu ja ba de ဒါကြောင့်ဂျာမနီမှာနေတဲ့သမီးတယောက်ကသူ့ဒီနာယီဒီမာဝယ်ဘူးတယ်လို့ညွှန်းလို့လာခဲ့တာပါ
Black Forest ဒေသမှာလုပ်တဲ့နာယီရဲ့ထူးခြားမှုကနာယီပေါ်မှာသစ်သားနဲ့ထွင်းထားတဲ့ကနုတ်ပန်းတွေဒီဒေသတဝက်မှသာတွေ့ရတဲ့သစ်ရွက်သစ်ခဲပုံတွေဖြစ်ပါတယ
် I like the carvings like how they're all uniquely carved
နာယီတွေပေါ်မှာသစ်သားပုံစံမျိုးစုံထွင်းပြီးပုံဖော်ထားတာကိုသိသဘောကျပါတယ်။ဘာနဲ့မှမတူတဲ့ဘဘူးလက်ရာတွေရဲ့နောက်မှာ Black Forest ဒေသနဲ့ဆက်နွယ်နေတဲ့သမိုင်းကြောင်းတွေရှိပါတယ်
။နှစ်ပေါင်းရာချီတဲက Cuckoo Clock နာယီတွေလှုပ်လာခဲ့ကြတဲ့ Germany နိုင်ငံအနောက်တောင်ပိုင်း Black Forest ဒေသတွေကမြို့တော်တော်များများကမြို့ကိုစားပြုနာယီကြီးတွေကိုအပြိုင်လှုပ်ထားကြပြီးတော့မြို့တိုင်းကသူတို့မြို့ထွက်နာယီတွေကကမ္ဘာအကောင်ဆုံး Cuckoo Clock နာယီတွေဖြစ်တယ်လို့ဂုဏ်ယူပြောနေကြပါတယ်ရှင်။
ကဘာတလွားခီးသွားအစီအစဉ်မဆုမြတ်မုံတင်ဆက်ခဲ့တာပါရှင်ဒီစီစဉ်တဲ့သူ view ကထုတ်လင်းတဲ့ပတ်စင်ကဏ္ဍတွေကိုတော့ view မြန်မာပိုင်း website လေးစာနဲ့ Facebook နဲ့ YouTube တို့မှာလည်းပြန်လည်နားဆင်ကြည့်ရှုလို့ရပါတယ်ရှင
်အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုကပေးအပ်နေတဲ့နိုင်ငံတကာအကူအညီတွေကိုသမ္မတဒေါ်နယ်ထရမ့်ရဲ့သမ္မတအမိန့်နဲ့ရပောင်90ရပ်ဆိုင်းလိုက်ပါတယ်။နိုင်ငံတကာအကူအညီပေးရလုပ်ငန်းနဲ့ဘူရိုကရေစီရန်ရာတွေဟာအမေရိကန်နိုင်ငံရဲ့အကျိုးစီးပွားနဲ့လိုက်လျောညီထွေးမှုမရှိသလိုအမေရိကန်စန်တန်ဖိုးတွေနဲ့ဆန့်ကျင်နေတဲ့ကိစ္စရပ်အတော်များများရှိနေတယ်လို့လည်းသမ္မတထရမ့်ကပြောပါတယ်။အဲ့ဒီအကူအညီတွေဟာနိုင်ငံတွင်းနဲ့နိုင်ငံအချင်းချင်းကြားတဟဆာသာကြဆွားတည်ရှိနေတဲ့တည်ငြိမ်တဲ့ဆက်ဆံရေးတွေကမောက်ကမဖြစ်သွားစေမယ့်အတွေ့အခေါ်တွေကိုမြင့်တင်ပေးနေတဲ့အတွေ့ကမ္ဘာငြိမ်းချမ်းရေးမတည်မငြိမ်ဖြစ်လာစေတယ်လို့လည်းသမ္မတထရမ့်ကပြောပါတယ်။နိုင်ငံတကာကိုပေးအပ်နေတဲ့ဖွံ့ဖြိုးရေးအကူအညီအစီအစဉ်တစ်ခုချင်းစီကိုဆက်ပြီးတော့ဆောင်ရမလားပြုတ်ပြင်ပြောင်းလဲမလားဒါမှမဟုတ်ရပ်ဆိုင်မလားဆိုတာသက်ဆိုင်ရာဝန်ကြီးဌာနနဲ့အေဂျင်စီတာဝန်ရှိသူတွေကစီမံခန့်ခွဲရေးနဲ့ရတုံမှန်းချေငွေစင်းယုံ Office of Management and Budget OMB ညွှန်ကြားရေးမှူးနဲ့ညီနိုင်တိုင်ပင်ရမှာပါအဲ့ဒီလိုတိုင်ပင်ပြီးမှသက်ဆိုင်ရာရဲ့သုံးသပ်အကြံပြုချက်နဲ့နိုင်ငံခြားရေးဝန်ကြီးဌာနရဲ့ခွင့်ပြုချက်အပေါ်မူတည်ပြီးအကူအညီဆက်ပေးမလားရပ်မလားဆိုတာရပောင်90အတွင်းဆုံးဖြတ်မှာဖြစ်ပါတယ်အဲ့ဒီလိုဆန်းစစ်အကဲဖြတ်မှုတွေကိုအပြည့်အစုံဆောင်ရနိုင်မယ်ဆိုရင်တော့နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးအကူအညီတွေကိုရပောင်90မတိုင်ခင်ပြန်လည်ပေးအပ်တာမျိုးဖြစ်ကောင်းဖြစ်လာနိုင်ပါတယ်။နိုင်ငံခြားရေးဝန်ကြီးဒါမှမဟုတ်နိုင်ငံခြားရေးဌာနကိုယ်စားလှယ်က OMB ညွှန်ကြားရေးမှူးနဲ့တိုင်ပင်ပြီးတဲ့အခါဖွံ့ဖြိုးတိုးတက်ရေးအကူအညီတွေကိုဆက်လက်ထောက်ပံ့ဖို့ဆုံးဖြတ်လိုက်မယ်ဆိုရင်တော့လုပ်ငန်းတွေပြန်ပြီးတော့စတင်နိုင်မှာဖြစ်ပါတယ်။ဒါအပြင်နိုင်ငံတကာအကူအညီတွေကိုလည်း OMB ညွှန်ကြားရေးမှူးနဲ့ကနဦးတိုင်ပင်ပြည်နောက်မှာနိုင်ငံခြားရေးဝန်ကြီးဒါမှမဟုတ်သူ့ရဲ့ကိုယ်စားလှယ်ကသဘောတူမှသာလျှင်အကူအညီတွေကိုဆက်လက်ထောက်ပံ့နိုင်မှာဖြစ်ပါတယ်။နိုင်ငံခြားရေးဝန်ကြီးမာကိုရူပီယိုကလည်းသမ္မတထရမ့်ရဲ့သမ္မတအမိန့်အရနိုင်ငံခြားရေးဝန်ကြီးဌာနဒါမှမဟုတ် USAID ကစင်ပေးအပ်နေတဲ့နိုင်ငံတကာအကူအညီအလုံးကိုပြန်လည်သုံးသပ်ဖို့ဆိုပြီးတော့အခုလိုရပ်ဆိုင်းလိုက်တာဖြစ်ပါတယ်။အမေရိကန်ပြည်သူတွေအတွက်အကျိုးမရှိတဲ့နေရာတွေမှာအကူအညီငွေတွေကိုမျက်စိဆုံမိတ်ဆက်ပြီးတော့ပေးအပ်နေမှာမဟုတ်ဘူးလို့လည်းသမ္မတထရမ့်ကရှင်းရှင်းလင်းလင်းပြောကြားခဲ့ပါတယ်။အမေရိကန်အခွန်ဝန်ထမ်းပြည်သူတွေရဲ့ငွေတွေနဲ့ပေးအပ်နေတဲ့နိုင်ငံကအကူအညီတွေကိုပြန်လည်သုံးသပ်တယ်ဆိုတာဟာမှန်ကန်တဲ့လို့ရဖြစ်ပါတယ်လို့လည်းနိုင်ငံခြားရေးဌာနပြောခွင့်ရသူကကြေညာချက်ထုတ်ပြန်ပါတယ်။နိုင်ငံကဖွံ့ဖြိုးတိုးတက်ရေးအကူအညီအတွက်ကျွန်တော်တို့သုံးနေတဲ့ဒေါ်လာတိုင်းအစီအစဉ်တစ်ခုတိုင်းမူဝါဒတိုင်းဟာအမေရိကန်ပြည်ထောင်စုကိုပုံမိုဘေးကင်းလုံခြုံစေမလားပုံမိုအားကောင်းခိုင်မာစေမလားပုံမိုတာယာဝပျော်စေမလားဆိုတဲ့ရိုးရွှင်းတဲ့မေးခွန်းသုံးခုနဲ့တော့ကန့်ညီဖို့လိုပါတယ်လို့နိုင်ငံခြားရေးဝန်ကြီးရူပီယိုကပြောပါတယ်သမ္မတထရမ့်ကလည်းတဟအမေရိကန်ရဲ့မူဝါဒဖြစ်တဲ့ဒါကြောင့်အမေရိကန်သမ္မတရဲ့နိုင်ငံခြားရေးမူဝါဒနဲ့အပြည့်အဝကန့်ညီမှုမရှိဘူးဆိုရင်တော့နိုင်ငံကအကူအညီတွေကိုလည်းဆက်ပြီးတော့ပေးအပ်မှာမဟုတ်ဘူးလို့ပြောဆိုထားပါတယ
်။အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြီးပါပြီ
။အခုတက်ဆက်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်ပဲဖြစ်ပါတယ် VUE ရဲ့အာပေါ်မဟုတ်ဘူးဆိုတာကိုအသိပေးပါရရှင် VUE အမေရိကန်တန်ရဲ့ဇန်နဝါရီလ29ရက်ပုံထုနေ့မနက်ခင်းအစီအစဉ်လေးကိုဆက်ပြီးတော့ထုတ်လင်းပေးနေပါတယ်ကျမတို့ရဲ့အစီအစဉ်လေးကိုတော့မနက်9နာရီတိဆက်ပြီးတော့ထုတ်လင်းပေးသွားမှာပါရှင်အခုကတော့သတင်းချင်းချုပ်ကိုတလဲတင်ပြပေးပါဦးမယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုရာဇဝတ်မှုကင်းဆိုင်ရာစုံစမ်းစစ်ဆေးမှုတွေလုပ်ဖို့အတွက်ဆောင်ရွက်ခဲ့ကြတဲ့ဝန်ထမ်းတရားစင်ကျော်ကိုအလုပ်ဖြုတ်ပစ်လိုက်တယ်လို့ထရမ့်အစိုးရအဖွဲ့တရားရေးဌာနကတနင်္လာနေ့ကပြောပါတယ်။တရားရေးဌာနအထူးစုံစမ်းစစ်ဆေးရေးမှူး Jack Smith ရဲ့အဖွဲ့ဝင်တွေကိုပြစ်မှတ်ထားပြီးတော့အလုပ်ဖြုတ်ပစ်လိုက်တာကတရားရေးဌာနအတွင်းမှာအတော်လေးကနောင်းကတင်းဖြစ်သွားစေခဲ့ပါတယ်။ထရမ့်အစိုးရအဖွဲ့အနေနဲ့သူ့အစိုးရဌာနတွေကိုဒီမှာလုတ်ကင်နေကြတဲ့သူတွေကိုသမ္မတကိုတစ္ဆာစောင့်သိသူတွေဖြစ်ဖို့အတွက်ဆောင်ရွက်နေတာကိုထင်ဟက်တဲ့လုပ်ရလဲဖြစ်ပါရဲ့ရှင်။နောက်ဂါဇာကမ်းမြောင်ဒေသမှာတော့အစ္စရေးနဲ့ဟာမတ်အကြားအပြစ်ရဲ့သဘောတူညီချက်ရခဲ့ပြီးတော့အစ္စရေးတွေကစစ်စစ်ရေးဂိတ်တွေကိုဖွင့်ပေးလိုက်တာကြောင့်ဂါဇာကမ်းမြောင်ဒေသရဲ့တောင်ပိုင်းမှာခိုးလုံနေကြတဲ့ပါလက်စတိုင်းသားတွေဟာဒီ15လကြာစစ်ပွဲတန်းကြောင့်ပျက်စီးနေတဲ့ဂါဇာမြောက်ပိုင်းကိုဆက်တိုက်ပြန်လာနေကြပါတယ်။တနင်္လာနေ့ညပိုင်းအထိဆိုရင်တော့နေရက်ကိုပြန်ကြတဲ့သူက3000ကျော်လောက်ရှိမယ်လို့ဟာမက်စ်အာနာပိုင်တွေကခန့်မှန်းပါတယ် စစ်တမ်းခံနေရတဲ့ဂါဇာဒေသကပါလက်စတိုင်းအများပြားကိုအိမ်နီးချင်းဂျော်ဒန်နဲ့အီဂျစ်နိုင်ငံတွေကိုအတင်းကျပ်ပြောင်းရွှေ့ဖို့အမေရိကန်သမ္မတထရမ့်ရဲ့ဒီအငင်းပွားဝယ်ရအကြံပြုချက်ထွက်လာပြီးမှပဲအခုလိုပါလက်စတိုင်းသားတွေနေရပြန်ကြတာလည်းဖြစ်ပါတယ်ဒီတော့တွင်းမှာပဲဒီပါလက်စတိုင်းသားတွေကိုအထောက်အကူပေးတဲ့ကုလသမဂ္ဂဒီအကူအညီပေးရေးအဖွဲ့အန်ဝါကိုကြားမြင့်ပိတ်ပင်တဲ့ဥပဒေကိုအစ္စရေးကပြန်လည်ရုပ်သိမ်းပေးဖို့ကုလသမဂ္ဂတူရေးမှုချုပ်အန်တိုနီယိုဂူတာရက်စ်ကပန်ကြားလိုက်ပါတယ်ဒီဥပဒေကိုတော့အစ္စရေးလွှတ်တော်ကအင်္ဂါနေ့မှာအတည်ပြုလိုက်တာဖြစ်ပါတယ်ရှင်ဒီကနေ့အတွက်သတင်းကြေကျုံတဲ့အတူအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကတော့မတင်ကြီးတိုက်ဖြစ်ပါတယ်။ရုပ်သံဒါရိုက်တာကတော့ Glenn Campbell ဖြစ်ပါတယ်ရှင်။ဇန်နဝါရီလ29ရက်ပုံထုနေ့မနက်ခင်း VOA Radio အစီအစဉ်လေးကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီထိထုတ်လွှင့်ပေးခဲ့တာပါ။ VOA အစီအစဉ်လေးကိုကြည့်ရှုအားပေးကြတဲ့အတွက်လည်းအားလုံးကိုထူးထူးကျေးဇူးတင်ပါတယ်။အားလုံးကျေးဇူးပါပေးခြင်းကြပါစေ။ဒီမှာခင်ဗျူထွေးပါ။နောက်စီစဉ်နေမှာပြန်ဆုံပါဦးမယ်ရှင်။